to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်ကြာသပတေးနေ့ညပိုင်းည9နာရီကနေ10နာရီအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ sorry သတင်းစာဆရာပြောင်းဆောင်မှုနဲ့ဆက်နေပြီး Istanbul မြို့က sorry ကောင်စစ်ဝင်ရုံးနဲ့ကောင်စစ်ဝင်နေနီးတွားတူရကီစုံစမ်းစစ်ဆေးသူတွေဒီနေ့လဲဆက်လက်ရှာဖွေစစ်ဆေးပါတယ်။ဟောက်ကန်နိုင်ငံတောင်ပိုင်းကဩဇာရှင်ဝင်ကြီးမားတဲ့ရေမွေးကြီးတူဟာအမေရိကန်ခေတ္တပူဇော်ကြီးတူရဲ့ဒီနေ့အာဖဂန်ခီးစဉ်အတွင်းမှာပဲပြစ်ခတ်မှုကြောင့်တိစုံသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Shrana Bogana ဟာဒီကနေ့နေကင်းပိုင်းကကချင်ပြည်နယ်ဝိုင်းမော်မြို့ IDP စစ်ဆောင်စခန်းကိုသွားရောက်ခဲ့ရတဲ့ပတ်သက်ပြီ
းအဓိကကျွန်တော်ဖတ်တာတင်ပြတာလဲပြည်ပသက်ဖြစ်ပြီးကိုယ့်ရဲ့နေရာဆုံးခွာပြီးနေရတာခုနှစ်ကျော်ပြည့်ရောက်လာပြီးသူစခန်းမှာနေရတဲ့
ဒုက္ခတဲ့ကူညီပေးပူပေါင်းလုပ်ငန်းစဉ်ဖွဲ့ရဲ့တွင်ရင်မှုကိုကွန်ရှာအောင်ပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူခွဲမထွက်ရေးကိစ္စနဲ့ပတ်သက်ပြီး KNU ကဆက်လက်ညှိနှိုင်းဆွေးနွေးသွားမယ်အကြောင်းထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးပြားတန်းနဲ့ချီဖမ်းမိတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးမှာပါဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ခြေဆိုင်ဆော်ရီသတင်းစာဆရာဂျမဲကာရှော့ဂီပျောက်ဆုံးမှုနဲ့ဆက်နေပြီးတူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စစ်ဝင်ရုံးနဲ့ကောင်စစ်ဝင်ရဲ့နေအနီးတစ်ဝိုက်တူရကီစုံစမ်းစစ်ဆေးသူတွေဒီနေ့လဲဆက်လက်ရှာဖွေစစ်ဆေးကြပါတယ်ဒီလအောက်တိုဘာ၂ရက်နေ့လုံးကကောင်စစ်ဝင်ရုံးနဲ့ဝင်သွားပြီးနောက်ပိုင်းပျောက်ဆုံးနေတဲ့သတင်းတော့ဘာဖြစ်သွားတယ်လဲဆိုတာတဲလွန်စာရနိုင်ဖို့တင်းလာနေမှာတော့လည်းမှုခင်းစစ်ဆေးဖွဲ့ကောင်စစ်ဝင်ရုံးကိုတော်ရောက်စစ်ဆေးခဲ့ကြတာပါဆော်ရီနိုင်ငံကတော်ဝင်မိသားစုကြောင့် Washington Post လင်းစာမှာဝေဖန်ရေးသားခဲ့သူခါရှောက်ဂီကိုတော့ဆော်ရီကောင်စစ်ဝင်ရုံးနဲ့ဝင်ပြီးတွားပြီးကြတဲ့ကမတွေ့ရတာဖြစ်ပါတယ်ဆော်ရီထောက်လှမ်းရေးတွေကတပ်ဖြတ်ပြီးတစားစီဖြတ်တောက်ဖြစ်ခဲ့တဲ့ကြောင်းတူရကီစိုးရတော်ဝင်ရှိသူတွေကပြောဆိုထားပြီးမဲ့ဆော်ရီတော်ဝင်ရှိသူတွေကတော့ဒင်းတော်ဟာသူ့ဘာသာသူကောင်စစ်ဝင်ရုံးနဲ့ကနေပြန်ထွက်သွားတဲ့ကြောင်းပြောဆိုထားတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပြီဝါလည်းဒင်းတော်ပြောဆိုမှုပေါ်ဆိုရင်မှုတွေကိုပြောဆိုဖို့နဲ့အဖြစ်အပျက်ကိုဖော်ထုတ်ဖို့တော်တော်နဲ့ trial လူလာချက်တွေကိုပြောဆိုဖို့ sorry နဲ့တူရကီခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့ဒီနေ့အပြီးတော့မှသမ္မတဝန်ကြီးပွန်ပြီကိုအစီရင်ခံဖို့လည်းစီစဉ်ထားပါတယ်သမ္မတ Trump ကတော့အဖြစ်အပျက်နဲ့ပတ်သက်တဲ့ဗီဒီယိုနဲ့အသံထောက်လိုင်းမှတ်တမ်းတွေတကယ်ရှိတယ်ဆိုရင်လိုချင်တဲ့အကြောင်းတူရကီကိုမနေ့ကတော့လည်းပြောဆိုထားပါတယ်
အာဖဂန်နိုင်ငံတောင်ပိုင်းကဩဇာအရှိန်ဝါကြီးမားတဲ့ရဲအရာရှိကြီးတဦးလည်းဖြစ်တာလီဘန်တွေရဲ့လှုပ်ချမှုကြိုးစားမှုအချင်းချင်းကြုံခဲ့ရတဲ့ရဲမှုကြီးအဗ်ဒူရာဇစ်ဟာအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတဦးရဲ့ဒီကနေ့အာဖဂန်ခီးစဉ်အတွင်းပြစ်ခတ်မှုကြောင့်သိမ်းဆုံးသွားပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေအတွင်းအမေရိကန်စစ်တီနှစ်ယောက်ဒဏ်ရာရှိခဲ့ပြီးဒေသခံကင်မရာသမားတို့သိမ်းဆုံးခဲ့တာပါ။ကန္ဒဟာပြည်နယ်အုပ်ချုပ်ရေးမှုနဲ့တခြားဒေသခံအစိုးရအရာရှိတွေကိုတွေ့ဆုံဖို့အမေရိကန်ဗိုလ်ချုပ်ကြီးစကော့မီလာပြည်နယ်ရင်းမှာရောက်နေတာပါ။တွေ့ဆုံမှုအပြည့်တယောက်သူတွေဟိုင်ရင်ရနာထားရနေရာကိုသွားနေချိန်မှာပဲပြစ်ခတ်မှုစပစ်ခဲ့တာလို့လည်းဒေသခံတရင်တွေကဖော်ပြပါတယ်ဗိုလ်ချုပ်ကြီးမီလာကတော့အထူးအခိုက်မရှိခဲ့ပါဘူးအာဖဂန်နိုင်ငံမှာရှိတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးတက်ဖွဲ့ရဲ့ပြောခွင့်ရပုံမူကြီးနတ်ပီတာကတော့ကနဦးစီရင်ခန်းစားရရာအာဖဂန်အချင်းချင်းပြစ်ခတ်မှုအဖြစ်သိရှိထားကြောင်းပြောဆိုခဲ့တာပါတရားရတဲ့အမေရိကန်သက်သား၂ယောက်ကတော့ဘေကင်းရကေထုံနိုင်ငံပြည်တိုက်ခိုက်သူကတော့သေဆုံးသွားတယ်လို့လည်းပြောပါတယ်တာလီဘန်စစ်သွေးကြော့တွေကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းလိုလိုကြေညာခဲ့ပြီးအာဖဂန်ရဲမှုကြီးနဲ့အမေရိကန်ဗိုလ်ချုပ်ကြီးတို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်2017ခုနှစ်ကတည်းကကန္ဒဟာပြည်နယ်ရဲမှုကြီးအဖြစ်တာဝန်ယူခဲ့တဲ့ရာဇစ်ဟာတာလီဘန်တွေကိုကောင်းမထောင်နိုင်အောင်ထိန်းထားခဲ့တဲ့အတွက်လူသိများထင်ရှားသူတို့ပါဒါပေမဲ့လည်းသူ့လက်အောက်ကတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်တာတွေရှိခဲ့ကြောင်းလည်းလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ခံရသူတို့လည်းဖြစ်ပါတယ
်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားစစ်မြေဆက်ဆံရေးတိုးတက်လာမယ်ဆိုရင်မလုံလောက်တဲ့ပြုခတ်တွေဖြစ်ပွားမယ့်အန္တရာယ်ကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကတရုတ်ကာဝေးဝန်ကြီးကိုပြောဆိုလိုက်ပါတယ်။နိုင်ငံစစ်ပဆိုင်ရာဆက်ဆံရေးပုံမှန်ဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့ဒေသရင်းလုံခြုံရေးဆိုင်ရာညီလာခံကျင်းပနေတဲ့စင်ကူနိုင်ငံမှာအမေရိကန်ကာဝေးဝန်ကြီးကတရုတ်ကာဝေးဝန်ကြီးဗိုလ်ချုပ်ကြီးဝေဖန်ခင်နဲ့တီးတန့်တွေ့ဆုံခဲ့တာပါ။ သဘောတူညီချက်အသည့်တစုံတရာမရခဲ့ပေမဲ့တရုတ်နိုင်ငံနဲ့စစ်ပဆိုင်ရာဆက်ဆံရေးတည်ငြိမ်မှုရလာနေတဲ့အခြေအနေတွေတွေ့ရတဲ့အကြောင်းလဲအမေရိကန်ဆိုတဲ့တာဝန်ရှိသူတွေကတွေ့ဆုံမှုအပြီးမှာပဲပြောဆိုကြပါတယ်။ကွန်မြူနီစစ်ပွဲပြဿနာရုရှားနိုင်ငံကလက်နက်ဝယ်ယူနေတဲ့တရုတ်နိုင်ငံကိုအမေရိကန်ကပိတ်ဆို့တန်ခတ်တာတောင်တရုတ်ပင်လယ်ပြင်နဲ့တရုတ်နိုင်ငံကစစ်စခန်းတည်ဆောက်နေတာဆက်ရဲကိစ္စတွေကြောင့်မကြသေးတဲ့သတင်းပတ်တွေအတွင်းနိုင်ငံခြားဆက်ဆံရေးတွေလည်းကြာဆင်းလာနေတာပါ။ညှိုလင့်ထားတဲ့အချိန်ပိုကြာပြီးတနင်္လာရက်လောက်တွေ့ဆုံမှုအတွင်းအမေရိကန်ကာဝေးဝန်ကြီးကတော့နိုင်ငံခြားဆက်ဆံရေးမှာတည်ငြိမ်မှုရစေမယ့်ရည်ရှိဆက်ဆံရေးမျိုးကိုလူလာတဲ့အကြောင်းထပ်မံပြောဆိုခဲ့တယ်လို့လည်းပင်လယ်ဝန်စစ်ဌာနချုပ်တာဝန်ရှိသူတူကပြောဆိုပါတယ်။ဝန်ကြီးမတ္တဆာလွန်ခဲ့တဲ့သတင်းပတ်အနေနဲ့တော့ပေကျင်းမြို့မှာတရုတ်ကာဝေးဝန်ကြီးနဲ့တွေ့ဆုံမှုစီစဉ်ခဲ့ပေမဲ့တရုတ်ကာဝေးဝန်ကြီးကမအားတဲ့အကြောင်းတုံ့ပြန်ခဲ့တာကြောင့်နှစ်ဖက်ကြားဆက်ဆံရေးမပြေလည်တဲ့လက္ခဏာတစ်ခုဖြစ်နေလဲတွေ့မြင်ခဲ့ကြရပါတယ်။
ဗီယက်နမ်ကွန်မြူနီအစိုးရကိုအသေးဖြတ်မှုနဲ့ထောင်အကျခံခဲ့ရတဲ့ဗီယက်နမ်ဘလော့ကာငွားငေါငုကွမ်ကိုလွှတ်ပေးလိုက်ပြီးဒီကနေ့အမေရိကန်နိုင်ငံရောက်ရှိသွားပါပြီ။အမေဖြစ်သူနဲ့ကလေးနှစ်ယောက်တို့နဲ့အတူတက်ကစ်ပြည်နယ်ဟျူစတန်မြို့လေးစိတ်ကိုဒီကနေ့မနက်မှာရောက်ရှိလာတဲ့သူကို၆ခန်းသူလူအုပ်နဲ့အတူသတင်းသမားတွေမိသားစုဝင်တွေကကြိုဆိုခဲ့ကြပါတယ်။လူခွင့်ရင်းနဲ့ဆက်မှုလုပ်ငန်းတွေကြောင့်ပတ်ဝန်းကျင်ညံ့ညံ့မှုတွေအကြောင်းကို Mother Mushroom ဆိုတဲ့ကလောက်နာမည်နဲ့ရေးသားခဲ့တဲ့သူကို2016အောက်တိုဘာလမှာဖမ်းခဲ့တာဖြစ်ပြီးထောင်ဒဏ်10နှစ်ချမှတ်ခဲ့တာပါ။သူ့ကိုလွှတ်ပေးတဲ့ပုဒ်ထုနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်လည်းဗီယက်နမ်ကိုရောက်နေတာပါတကယ်လို့သူ့ကိုထောင်ကနေလွှတ်ပေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုကိုသွားချင်တဲ့အကြောင်းကွမ်ကအသေးချာပြောခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုထားပါတယ်အမေရိကန်လောက်ဘယ်နိုင်ငံကမှသူ့လူအခွင့်ရေးကိစ္စတွေကိုယူဆိုင်တဲ့နိုင်ငံမရှိလို့အမေရိကန်ကိုလှဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းကွမ်ကပြောဆိုခဲ့တာပါ
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘက်ကအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗီယိုရီအမေရိကန်တန်မြန်မာဘက်အစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုကိုဥတီလာနေတဲ့အမေရိကတိုက်11နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူအုပ်စုကြီးတွေကိုမက္ကဆီကိုနိုင်ငံကမတားဆီးနိုင်မှုဆိုရင်နေဆက်ကိုစစ်တပ်နဲ့ပိတ်ကျင်မယ်အကြောင်းသမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုလိုက်ပါတယ်။ရာဇဝတ်မှုကျူးလွန်သူတွေလည်းပါဝင်တယ်လို့ဆိုတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုအထုံးချပြီးအတိုက်ခတ်ဒီမိုကရက်ပါတီဝင်တွေကတိုင်းပြည်ကိုတိုက်ခတ်ဖို့ကြိုးပမ်းနေတယ်လို့လည်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေဒီနေ့စောပိုင်းမှာပဲပြောဆိုခဲ့တာပါ။အမေရိကန်ကိုအလုံးရင်းနဲ့ဝင်လာမဲ့သူတွေကိုမက္ကဆီကိုနိုင်ငံကတားဆီးဖို့ပြက်ကွက်ခဲ့ရင်အမေရိကတိုက်11နိုင်ငံတွေကိုပေးရမယ့်စီစဉ်တွေအားလုံးကိုလည်းရပ်ပြစ်မယ်လို့ပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒမှာအဓိကကျတဲ့မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာလူဝင်မှုကြီးကြပ်ရေးထိန်းသိမ်းမှုနဲ့တတိုင်းကာယံမဲ့စီစဉ်တွေကိုလျှော့ချထားရပါဒီစားရင်းကဆင်းရဲမွတ်တင်မှုတွေနဲ့ပြစ်ခတ်တွေကိုတင်းရှောက်ပြီးအမေရိကန်ကိုဝင်ရောက်ခွင့်ရဖို့မျှော်လင့်ချက်နဲ့ထောင်တောင်းချီရဲ့ Honduras နိုင်ငံသားတွေပါဝင်တဲ့ရွှေ့ပြောင်းနေထိုင်သူလူအုပ်ကြီးဟာ Guatemala နိုင်ငံကိုဖျက်ဆီးပြီး Mexico နိုင်ငံကိုရောက်လာခဲ့တာရဲ့အနေနဲ့အချက်မှာပဲသမ္မတထရန့်ရဲ့သတိပေးချင်းချောက်ပြောဆိုသံဖတ်ပေါ်လာတာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံကိုငွေကြေးကစားတဲ့နိုင်ငံအဖြစ်သတ်မှတ်ရေး American သမ္မတ Donald Trump အစိုးရကထံမှန်ပေးချလိုက်ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့တခြားနိုင်ငံ၅နိုင်ငံကိုတော့စောင့်ကြည့်စီမံဆက်လက်ထည့်သွင်းထားတာပါ။ American ဗဏ္ဍာရေးဝန်ကြီး Steven Mnuchin ကတော့တရုတ်နိုင်ငံကငွေကြေးလုပ်ငန်းမှာပွင့်လင်းမြင့်တမ်းမှုမရှိတာမကြသေးခင်ကငွေတန်ဖိုးနှဲလာတာတွေအပေါ်အထူးသဖြင့်ဆိုရင်ကြောင့် Congress လွတ်တော်ကိုနေ့ဝက်အစည်းအခမ်းအနားတင်သွင်းရမှာပြောဆိုခဲ့ပါတယ်။ဒီအခြေအနေတွေဟာကုန်သွယ်မှုမျှတရေးမှာအဓိကစိန်ခေါ်မှုဖြစ်နေတဲ့အတွက်တရုတ်နိုင်ငံမဟုတ်ပါနဲ့ဆွေးနွေးပြောဆိုမှုတွေအပါအဝင်ငွေကြေးဆိုင်ရာမူဝါဒတွေကိုစောင့်ကြည့်တော့မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဂျာမနီ၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊ဆွစ်ဇာလန်နိုင်ငံတွေနဲ့အတူတရုတ်နိုင်ငံကိုအနီးကပ်စောင့်ကြည့်မယ်ဆီမှာထည့်သွင်းထားကြောင်းလည်းပါနာယေးဝန်ကြီးကအစည်းအခမ်းအနားထဲမှာဖော်ပြထားပါတယ်။ကမ္ဘာဈေးကွက်မှာထုတ်ကုန်တွေကိုဈေးပပေါ်နဲ့ရောင်းနိုင်အောင်အစိုးရတွေကငွေတန်ဖိုးကိုရှိတင်လာတဲ့လျှော့ချထိန်းချုပ်လည်းရှိတတ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလျှော့ချထားတဲ့အတွက်ကုန်သွယ်ဖက်တွေနဲ့တခြားနိုင်ငံတွေမှာနှိမ့်နာမှုတွေလည်းကြုံရတတ်ပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်ဆီယုံခဲ့တဲ့ကာလတခြားမှာတော့သမ္မတဖြစ်လာတဲ့အခါတရုတ်နိုင်ငံကိုငွေကြေးကစားတဲ့နိုင်ငံအဖြစ်ဆင်သွင်းဖို့ထရမ့်ကကတိပေးခဲ့ပုံဝင်မဲ့အခုချိန်ထိတော့တမပိုးလက်မခံမဲ့ညှဉ်းဆန်းထားတာပါ။ဒါပေမဲ့လည်းကုန်သွယ်မှုတွေမှာမမျှတတဲ့လုပ်ရက်တွေလွန်ငွေပြနေတာတွေကိုဖြေရှင်းဖို့ဆိုပြီးတရုတ်နိုင်ငံကသွင်းကုန်တွေပေါ်ဒေါ်လာဘီလျံနဲ့ချီအခွင့်အရေးတိုးမြှင့်ကောက်ခံမှုကြေညာထားပါတယ်။
ဥရောပသမ္မတ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံခွဲထွက်မဲ့အစီအစဉ်ကိုကုန်သွယ်ရေးသဘောတူညီချက်အသစ်တွေရရှိရေးညှိနှိုင်းမှုတွေအတွက်လိုအပ်ရင်နောက်ထပ်လအနေငယ်လောက်တည်တန်းထပ်တိုးဖို့စဉ်းစားမယ်အကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီနေ့ပဲပြောလိုက်ပါတယ်။ EU ကနေခွဲထွက်ခဲ့ပြီးနောက်ပိုင်းဗြိတိန်နိုင်ငံကအိုင်ယာလန်နိုင်ငံနယ်စပ်တွေကိုဘယ်လိုဆက်ပွင့်ထားမလဲဆိုတာနဲ့ပတ်သက်လို့အပြေမထွက်နိုင်မဲ့ဖြစ်နေတဲ့အတွက်ဆွေးနွေးပွဲတွေမှာအဓိကအဟန့်အတားတစ်ခုဖြစ်နေရတာပါ။ဒီအခြေအနေကိုကျော်လွှားနိုင်မဲ့နည်းလမ်းတစ်ခုဖြစ်ခွဲထွက်မဲ့အစီအစဉ်ကိုတည်တန်းထားဖို့ EU စစ်ဆန်ညှိနှိုင်းမှုမက်ကန်ဘရနီယာကအဆုပ်ပြုထားတာဖြစ်ပါတယ်။ဒါပေမဲ့လည်း EU ကနေခွဲထွက်ရေးလိုလားသူတွေရဲ့မကျေနပ်ချက်တွေဗြိတိန်နိုင်ငံတွင်းမှာထွက်ပေါ်နေချိန်မှာပဲတည်တန်းထားမဲ့အစီအစဉ်ဟာလက်ရှိသတ်မှတ်ထားတဲ့2020ပြည့်နှစ်ဒီဇင်ဘာလထက်မကျော်ဘူးမျှော်လင့်နေကြောင်းလည်းဗြိတိန်ဝန်ကြီးချုပ်ကအလေးထားပြောဆိုသွားခဲ့တာပါ။ EU ကနေခွဲထွက်ပြီးနောက်ကွန်မြူနီဆိုင်ရာသဘောတူညီချက်တတိယချုပ်ဆိုရမှာအိုင်ယာလန်နိုင်ငံနယ်စပ်နဲ့ပတ်သက်လို့နှစ်ဖက်ကြားသဘောတူညီချက်တွေမရနိုင်သေးဘဲဖြစ်နေရတဲ့အကြောင်းလည်းဘယ်ဂျီယံနိုင်ငံပရက်ဆန်မြို့ကြီးလက်ကံကိုဒုတိယနေ့ဖြစ်ရောက်လာတဲ့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုထားပါတယ်
။ကုလသမဂ္ဂကချမှတ်ထားတဲ့တန်ခါပိတ်ဆို့မှုကိုချိုးဖောက်ပြီးမြောက်ကိုရီးယားနိုင်ငံကိုလက်ဝဲယတနာနဲ့လက်ပတ်နိုင်ရီအပအဝင်စီးကြည့်ရဲ့ကွန်ပီစီတွေတင်ပို့မှုနဲ့လူနှုတ်ဦးကိုစင်ကာပူနိုင်ငံမှာဒီကနေ့ကြာရပတင်းနေ့မှာတရားစွဲဆိုလိုက်ပါတယ်။ဒီလောက်ရဟာကမ္ဘာကုန်သွယ်ရေးစီးဆင်းရအချက်အချာနေရာတခုဖြစ်တဲ့စင်ကာပူနိုင်ငံမှာတရားမဝင်ကုန်တင်ပို့မှုတွေကိုတရားစွဲဆိုလိုက်တဲ့နောက်ဆုံးသတင်းကလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားနိုင်ငံတွင်တားမြစ်ကုန်တွေကိုစင်ကာပူနိုင်ငံမှာနှိမ်နေနေတာပါ။စီးကြည့်တဲ့ကွန်ပီစီတွေမြောက်ကိုရီးယားနိုင်ငံနဲ့တင်ပို့နေတဲ့ကုမ္ပဏီတွေကို2010နဲ့2016ခုနှစ်ကြား43နှစ်ထက်မနည်းကူညီမှုနဲ့စင်ကာပူနိုင်ငံသားတူဆွဲခံထားပါတယ်။အဲ့ဒီလူဟာအသက်58နှစ်အရွယ်ချွန်ဟော့ကယန်ဆိုသူဖြစ်ပြီးဒေတာရင်တည်နှားတွေကဖော်ပြခဲ့တယ်လို့ကုမ္ပဏီသုံးခုနဲ့ဆက်ဆံမှုရှိနေတဲ့အတွက်သူ့ကိုတရားစွဲဆိုထားပါတယ်။နောက်ထပ်လူတစ်ယောက်ကတော့မြောက်ကိုရီးယားနိုင်ငံသားလီရှွမ်းဆိုသူဖြစ်ပြီး2014နဲ့2019ခုနှစ်ကြားအလားတူတားမြစ်ကုန်ပစ္စည်းတွေတင်ပို့တဲ့ကုမ္ပဏီတစ်ခုကိုကူညီမှုနဲ့တရားစွဲဆိုခံထားရတယ်လို့စင်ကာပူရဲတွေကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုစင်ကာပူနိုင်ငံကအပြည့်အဝအလေးနဲ့လိုက်နာဆောင်ရွက်နေတယ်လို့လည်းစင်ကာပူရဲတွေကထုတ်ပြန်တဲ့ကြေညာချက်မှဖော်ပြထားပါတယ
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးကြတာပါ။အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလှတပုတ်ကိုတင်ဆက်ပေးပါမယ်။ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Sharana Bugana ဟာဒီကနေ့နေကင်းပိုင်းကကချင်ပြည်နယ်ဝိုင်းမော်မြို့ Minor IDP ဆစ်ဆောင်စခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေကလည်းသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြခဲ့ကြပါတယ်။ကချင်ဆစ်ဆောင်ဒုက္ခသည်တွေအတွက်နိုင်ငံတကာကပေးမဲ့အကူအညီတွေတားမြစ်ခံနေရတဲ့ကိစ္စကိုပြည်လဲအောင်ဆောင်ရွက်ပေးဖို့ Miss Bugana ကိုတိုက်တွန်းကြပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Christine Bugana ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းပြည်ပကဖြစ်ထားတဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တယ်လို့မနေ့တုန်းကကချင်ပြည်နယ်မြကြီးနားမြို့ကိုရောက်ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့ရောအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံခဲ့တာပါ Miss Bugana ဟာဒီကနေ့မွန်လိုင်းပိုင်းမှာကချင်ပြည်နယ်ဝိုင်းမော်မြို့နယ်တဲက Minor Service Shop IDB စခန်းကိုတွားရောက်ပါတယ်ဆစ်ဆောင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲကိုသူတို့အနေနဲ့တင်ပြခဲ့တယ်လို့ Minor IDB စခန်းတာဝန်ခံဦးစော်လုံးကပြောပါတယ
်။ဟုတ်ကဲ့အမြန်ငယ်ပြန်နိုင်ရေးပေါ့အနာဂတ်ကျေပွင့်ဒီကလေးတွေအတွက်ပြည်ရေးမှာပပန့်ကူညီတဲ့ဘူးပေါ့နော်။ဒီပြည်မှာအစိုးရရောအင်ဂျီအိုရောအဲဒီအန်ကပါပြည်သေးဘူးပေါ့နော်။အဲဒီမိုးဝန်ကြောင့်လည်းဟိုအလို့ကာကျန်းလန်းနေပေါ့ပြန်ပြန်ထားတယ်။အလိကြီးတော့ဒီဆိုင်ရေးရအမကိုရွာကိုပြန်နေဖို့ဟိုဝန်ကြီးဒီမှာကိုဆောင်ရွက်ရဲဖို့ပေါ့နော
်ဒုက္ခတဲ့စကန်းနေတဲ့မှာအများစုကကလေးငယ်တွေဖြစ်ပြီးအချိန်ကြာလာတာနဲ့အမျှကလေးတွေရဲ့အနာဂတ်အတွက်စွေးရင်ရာကြောင်းမစ္စဘူဂနာနဲ့ဗုဒ္ဓနေ့ညနေပိုင်းမှာတွေ့ဆုံခဲ့တဲ့ဒုက္ခတဲ့တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးပူးပေါင်းလုပ်ငန်းစဉ်အဖွဲ့ GST ရဲ့အတွင်မှုကိုကွန်ရှာအောင်ကပြောပါတယ
်အဓိကကျွန်တော်ဖတ်တာတင်ပြတာလေပြိပတ်ထားဖြစ်ပြီးကိုယ့်ရဲ့နေရာဆုံးခွာပြီးနေရတာခုနှစ်နှစ်ကျော်ထည့်ရောက်လာပြီးသူပထမမှာနေရတဲ့ကိစ္စတော်တော်လေးဒုက္ခရောက်နေတယ်အမအကူညီပေးတဲ့ကိစ္စတွေလည်းရောက်လာတဲ့အတွက်ကြောင့်သူအတွက်အခက်တွေဆိုတဲ့အကြောင်းရင်းနောက်တစ်ခုကကလေးတွေရဲ့ပညာရေးကလည်းတော်တော်လေးဆိုးဝါးလာတဲ့အထူးဖြစ်တော့ကြောင့်ခရရတဲ့ဥယျာဉ်တွေလည်းများလာတာပေါ့နော်တစ်ဖက်မှာကြတော့လေသူတို့ရဲ့ဆုံးခွာခဲ့ရတဲ့မြန်မာနိုင်ငံပိုင်ဆိုင်မှုဒီကိစ္စလေးစားရဲ့ပုံပြမဆုပ်ထင်းလာတဲ့အထူးဖြစ်ခြင်းဒီမှာဆိုရင်တော့ဒီငပြေခင်းနေတူပြမဖြစ်လာတဲ့ကိစ္စ IDP အတွက်ပုံပြမ ရင်လေးစရာဖြစ်လာတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောဖြစ်တယ်
။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ကချင် KIA တပ်တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုချိန်ထိစစ်ဘေးရှောင်ပြည်သူတသိန်းကျော်ရှိနေတာပါ။အဲ့ဒီဒုက္ခသည်တွေကိုကုလသမဂ္ဂစာနာရေးခါအစီအစဉ် WFP အဖွဲ့အပါအဝင်အခြားနိုင်ငံကအဖွဲ့တွေကတွားရောက်အကူအညီပေးခြင်းပဲမဲ့အစိုးရစစ်တပ်ရဲ့တားမြစ်မှုကြောင့်ဒုက္ခသည်တွေအတွက်အကူအညီတွေရောကြလာနေတာကိုလည်းကူညီဖြည့်ရှင်းပေးဖို့မစ်ဘူဂနာကိုတိုက်တွန်းထားကြောင်းကိုကွန်ရှာအောင်ကပြောပါတယ်
။နိုင်ငံကရဲ့အကူအညီပေးမှုကတတိယရောကြလာတဲ့အနေအထားမှာအထူးဖြစ်သောကေအိုတင်းတိုအေရီယာဖက်မတ်ဆန်တို့ဒီနိုင်ငံကအကူအညီပေးတဲ့အခွင့်အရေးမရောက်နိုင်တာသတော်ကြာပြီ။ဒီနေ့ကျနာနဲ့တခြားအပေါ်မှာဆိုရင်သူတို့ဟိုကွန်ပျူတာတည်ယူရတာရှိတယ်။အရင်နှုန်းကဆိုရင်တော့ကပ္ပာသနာရိခာအနေနဲ့နေရာတော်တော်များများမှာတွားရောက်ပြင်းမှာရိခာပြေးဝင်နိုင်တဲ့အနေအထားရှိရဲ့အဲ့ဒါကအခုနှစ်နှစ်ကျော်ရှိနေပြီသူတို့တွားခွင့်မရတာပေါ့နော်လက်ရှိအနေအထားဖြစ်နေရာတော်တော်များများမှာကကျွန်တော်ဒီတခါဒီပူပေါင်းလုပ်ငန်းစဉ်အဖွဲ့ကပဲငုံပြီးနေရတဲ့အနေအထားဆိုတော့ဂျာလာလို့ရှိရင်လောချက်တူပြင်းအောင်ပြည်စည်းပေးနိုင်ဖို့ကမလို့စင်ကောမှုကြီးအများကြီးရှိတယ်ဆိုတဲ့အကြောင်းလေးကျွန်တော်အဲ့ဒါဒီကိုပြောဖြစ်တာဖြစ်ပါ
2021ခုနှစ်မှာတကြောပြန်ဖြစ်လာတဲ့ကချင်းစစ်ပွဲကြောင့်အခုချိန်ထိစစ်ရှောင်စခန်း6ခုမှာဒုက္ခသည်ပေါင်း3000ကျော်ရှိနေတယ်လို့ GST ကယ်ဆယ်ရေးအဖွဲ့ကထုတ်ပြန်တဲ့စာရင်းမှာဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံခီးစဉ်စတင်ခဲ့တဲ့ Miss Christine Bugna ဟာကချင်းပြည်နယ်ခီးစဉ်အပြီးမှာတော့ရှမ်းပြည်နယ်ကိုတွားရောက်လေ့လာအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုညံဝဲအောင်ပြောပြပေးခဲ့တာပါအခုဆက်ပြီးခွဲမထွက်ရေးကိစ္စနဲ့ပတ်သက်ပြီး KNU ကဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ့်အကြောင်းသတင်းလွှာကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံမှာတခုတည်းသောတက်မတော်တရက်ဖြစ်ကိစ္စဟာအချိန်မကျသေးလို့ဆက်လက်ညှိနှိုင်းရဦးမယ်လို့ KNU ကရင်အမျိုးသားအစည်းအရုံးတာဝန်ရှိသူတွေကပြောပါတယ်။နေပြည်တော်မှာကျင်းပခဲ့တဲ့အစိုးရတက်မတော်နဲ့ NGO လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးခေါင်းဆောင်များအစည်းအဝေးပြီးမှကိုပိုင်ပြဋ္ဌာန်းခွင့်နဲ့ခွဲမထွက်ရေးကိစ္စတခုတည်းသောတက်မတော်ကိစ္စနဲ့ပတ်သက်ပြီးကရင်မျိုးသားအစည်းအရုံး KNU ကမနေ့ကအကြေညာချက်ထုတ်ပြန်ထားတာပါ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါပြည်ထောင်စုကနေဖွဲ့မဆက်ရေးကိစ္စနဲ့ပတ်သက်ပြီး KNU အနေနဲ့ခွဲဆက်ဖို့စံနာမရှိဘူးလို့ပြည်ထရေးသာသနာရေးဌာနတာဝန်ခံဘဒူစောအာဒူကအခုလိုပြောပါတယ
်တက်မတော်ကိစ္စခွင့်ထွေးကိစ္စတက်မတော်တခုတည်းဖြစ်ကိစ္စနဲ့တော့ဆွေးနွေးဖြစ်ပါတယ်ကျွန်တော်တို့ကတော့ခွဲထွက်မှာမဟုတ်ပါဘူးကျွန်တော်ခင်ကြီးကတော့ဒါမှလို့ခွဲမထွက်ရလဲကျွန်တော်နေသွားရမှာပေါ့ခွဲမထက်ဖြစ်အောင်အဲ့ဒါနဲ့လုပ်သွားကြပေါ့ကျွန်တော်တစ်ဆင့်ဆက်အဲ့ဒီကိစ္စတဲ့ကျွန်တော်စဉ်းစားသွားလိမ့်မယ်ဒါထပ်တော့ချက်ပြတ်နေကိစ္စပါပဲနော
်ခွဲမထွက်ရင်းနဲ့ကိုပိုင်ပြတ်ဆန်းခွင့်ကိစ္စတွေဟာနှစ်ဖက်ယုံကြည်မှုတည်ဆောက်ရေးပြင်တိုင်းသားတွေရဲ့ကိုပိုင်ပြတ်ဆန်းခွင့်နဲ့ဇာယပတ်သက်နေလို့နှစ်ဖက်ယုံကြည်စိတ်ချမှုနဲ့ဆွေးနွေးဖြေရှင်းရမယ်လို့လည်းသူကဆိုပါတယ်အစိုးရအနေနဲ့လည်းတိုင်းသားတွေခွဲမထွက်ချင်အောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့ဘဒုစောအစိုးရပြောပါတယ်ခွဲမထွက်ရေးနဲ့ကိုပိုင်ပြတန်းခွင့်ရေးကိုလာမယ့်လူဝင်ပါလာဆွေးနွေးပွဲတွေမှာမူတကူချမှတ်နိုင်ရေးအတွက်အစိုးရနဲ့ NCA လက်မှတ်ဆိုးတိုင်းသားခေါင်းဆောင်တွေကနေသဘောတူညီဆက်ကြပါတယ် NCA လက်မှတ်ရေးဆိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းများ EAO နဲ့တပ်မတော်တို့ကြားတစ်ဆုပ်နေတဲ့အချက်တစ်ခုဖြစ်တဲ့တခုတည်းသောတပ်မတော်သားရှိရေးကိုတိုင်းသားတွေဘက်ကအပြေးအဝါလက်ခံလိုက်ပြီးလို့ချင်းမျိုးရတပ်ဦး CMS ခေါင်းဆောင်တွေကပြောပါတယ်ဒါပေမဲ့ KNU အနေနဲ့ကတော့သမ္မတတော်တစ်ခုသေးသရှိရေးကိစ္စမှာအချိန်ယူရအောင်မယ်လို့လည်းဘဒုစောအာသူကအခုလိုဆက်ပြောပါတယ်
။ဒီလကလုတ်တာသုံးနေရှိရေးဒါပေမဲ့ဟိုလုံရေးကိစ္စကကိုယ်ကိစ္စတွေဘာမှဆွေးနွေးမှုမရှိသေးဘူးလား။ဒီကိစ္စတွေကျွန်တော်ဆွေးနွေးဖို့အများကြီးရှိပါသေးတယ်။အခုအချိန်မရောက်သေးဘူးလား။ကျွန်တော်ရှင်းပြောမယ်ကျွန်တော်တို့ကအခုသူတို့ကငါးဆောက်တာတို့ပလိတို့ဘာတို့အဲ့မှာပြောင်းဝဲမဆိုဒါကျွန်တော်ငယ်စဉ်းစားမဲ့ဖိုက်ရှိတယ်နော
်ဒီတော်စုငင်းချင်းရင်းညီလာခံကျပခဲ့တာ၃ချိန်ရှိပြီးဖြစ်ပေမဲ့လည်းလုံချုံရေးကာကွယ်ရေးဆိုင်ရာပေါင်းစည်းရေးလုပ်ငန်းတွေဆွေးနွေးခဲ့တာမရှိခဲ့တာကြောင့်ရှေ့ဆက်ညှိနှိုင်းဆွေးနွေးရမယ့်အနေအထားမှာရှိနေတယ်လို့သူကဆိုပါတယ်တမတော်တို့ကဒီသရှိကြီးကိစ္စအတွက်မူချမှတ်နိုင်ရေးနဲ့ဆက်လျင်းပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုမှာတခုတည်းသောတမတော်သရှိရေးမှာတော့နိုင်ငံတကာကြီးတုံးမှုပုံစံဖြင့်လက်ခံပေမဲ့လည်း NCA မှာဖော်ပြထားတဲ့တိုင်းဒါလူမျိုးများပေါင်းစုံပါဝင်တဲ့ပြည်ထောင်စုတမတော်ကိစ္စတွေကိုသဘောတည်းဆွေးနွေးသွားရမယ်လို့လည်း KNU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် ကိုပိုင်ပြတန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်တွေရရှိရင်တနက်ကန်လမ်းစဉ်ကိုတန်ရုံစဉ်ဖြတ်တော့ရမှာဖြစ်တယ်လို့အော်တိုဘာလ15ရက်နေ့ကအစည်းအဝေးဖွင့်မိကုန်းမှာပြောဆိုထားပါတယ်ပြီးကြတဲ့အော်တိုဘာလ15ရက်နေ့ကနိုင်ငံတော်တိုင်ပင်ခံပို့ကူတောင်ဆန်းစုကြည်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပါဝင်အစိုးရနဲ့စစ်တပ်ထိတ်တန်းခေါင်းဆောင်တွေနဲ့
ကိုနိုင်ကိုရင်တရင်ပြပထားရပါသောတာရှင်တို့နားဆင်နေကြရတာကဖီယိုရီမြန်မာပိုင်းရဲ့ဂျာတာဗရင်းညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာဘီဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစေရှင်သောတာရှင်များရှင်ပကြသေးရင်ကပဲပြီးဆုံးသွားတဲ့ငရဲ့ရေးထည်တင်ညီလာခံမှာ အရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းညီညာရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာတွေလိုနေသေးတယ်လဲဆိုတာတွေကိုဖီယိုရဲ့စနေနေ့ည8:00လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောတာရှင်တို့ရဲ့ညီငယ်ရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ကြပါတယ်ပါဝင်ဆွေးနွေးမေ ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးဖို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စီလီနာတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့တဲ့ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစီတန်းနဲ့ချီဖမ်းမိတဲ့အကြောင်းသတင်းလောက်ကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းမှာတည်ဆောင်လာတဲ့ကာလတံပိုးအဖြစ်ဗတ်ငွေတန်း 2,000 ကျော်တံပိုးရှိတဲ့စိတ်ကြွစီပြားစေတန်းကျော်ဖမ်းမိခဲ့ပြီးမူးယစ်ရာဇာတွေကိုအမြင့်ပြတ်ချေမှုန်းမယ်လို့ထိုင်းဒုရဲချုပ်ကသတင်းစာရှင်းလင်းခဲ့ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်။
အော်တိုဘာလ18ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ဝီဖဝရီရန်စစ်လန်းကမူရစေဝါနှိမ်နင်းရေးဌာနချုပ်မှကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒုရဲချုပ်ချက်လန်ကရက်စီဝရာခန်ကထိုင်းမြန်မာနယ်စပ်ချင်းရိုင်နယ်စပ်မှာအဖမ်းဆီးတွေများတဲ့အတွက်တောင်ပေါ်လမ်းတွေကိုဖျက်ပြီးထိုင်းမြန်မာနယ်စပ်တပ်ခရိုင်လမ်းကြောင်းကနေထိုင်းနိုင်ငံအတွင်းဝင်ရောက်လာတဲ့မူရစေဝါတွေနဲ့အဓိကတရားခံတွေကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းခဲ့ပါတယ
်จำบ้านจำนวนการคอมเมนต์ซึ่งจากการที่ดำเนินการตามนโยบายของรัฐบาลที่ต้องการให้การปราบปรามจะ
บ้านเวตั้งทองกันนั้นชื่อได้สิทธิ์จ่อเสียบาง38,000 ကိုဖမ်းဆီးခဲ့တာပါ6လမ်းရေးတရင်အရထိုင်းတောင်ပေါ်တိုင်းရင်းသားမူရစေဝါကုံတယ်တွေဟာစိတ်ကြွစီအမြောက်အများကိုထိုင်းနိုင်ငံတဲကိုပို့ဆောင်နေပြီဆိုတဲ့တရင်ရတာကြောင့်အမှတ်6ဒေသရဲတပ်ဖွဲ့ဝင်တွေနဲ့နလေဆွမ်းအထူးတပ်ရင်းတွေဟာမြောက်ပိုင်းဒေသချင်းရိုင်ခရိုင်တွင်စစ်စေရေးတစ်ခုအနေနဲ့စောင့်ကြည့်နေကြတာဖြစ်ပါတယ်။အော်တိုဘာလ16ရက်နေ့မနေ့9နိုင်အချိန်မှာတပ်ခရိုင်ကနေပစ်စနလွတ်ပြည်နယ်ကိုအရှိန်ပြင်းပြင်းနဲ့မောင်းနှင်လာတဲ့ကားနှစ်စီးနောက်ကိုစစ်တပ်နဲ့ရဲကားတွေအမိလိုက်ပြီးဖမ်းဆီးခဲ့ရမှာစုကိုထိုင်းပြည်နယ်စီဆန်ယုံခရိုင်တွင်မှကားတစ်စီးကိုဖမ်းမိသွားခဲ့ပါတယ်။ကားတွေကနေအစိမ်းရောင်စစ်ကြောဝိုးအိတ်တွေနဲ့ထုတ်ထားတဲ့စိတ်ကြွစီးပြား၁၀တန်း 83,600 ကိုတွေ့ရှိဖမ်းဆီးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းခဲ့ပါတယ်။ဝီရတရားခံနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုအလုံးကိုသိမ်းဆည်းမယ်ဆိုပြီးထိုင်းရဲချုပ်ကသတင်းစာရှင်းလင်းခဲ့ပါတယ်။အခုချိန်မှာဝီရစေဝါဟာနိုင်ငံရဲ့အကြီးအမားဆုံးရန်သူဖြစ်နေပါပြီ။ကျွန်တော်တို့အမြင့်ပြတ်ချေမှုန်းဖို့အတွက်ဝန်ကြီးချုပ်ကလည်းညွှန်ကြားထားပါတယ်။ဝီရတရားခံနေထောင်ထဲဝင်ပြီးရင်လွယ်လွယ်နဲ့ပြန်ထွက်လို့မရတဲ့ဥပဒေတွေနဲ့ဝီရစေဝါအမှုတွေအပေါ်မှာပုံမပြင်းထန်တဲ့ပြစ်ဒဏ်တွေချဖို့အတွက်ကိုလည်းဆက်လက်လှုပ်ဆောင်နေပါတယ်ဆိုပြီးပြောသွားပါတယ်။တချို့မူရစေဝါသမားတွေဟာထောင်ကျပြီးလူငယ်ချမ်းသာခွင့်လိုမျိုးနဲ့ပြန်လည်လွတ်မြောက်လာတဲ့အခါမှာလည်းမူရစေဝါကုန်ကူးမှုတွေကိုအခုလိုမျိုးပြန်လုပ်နေတဲ့အတွက်ကြောင့်အမြင့်ပြတ်ချေမှုန်းနိုင်ဖို့အတွက်ပုံမပြင်းထန်တဲ့ဥပဒေတွေနဲ့အရေးယူသွားဖို့အတွက်ထိုင်းအနာပိုင်တွေကစဉ်းစားလာတာပါ။အခုဆိုရင်ထိုင်းမြန်မာနယ်စပ်ချင်းပိုင်ခရိုင်ကနေဝင်လာနေတဲ့စိတ်ကြွစီးပြားပေါင်းအလုံးရေတန်းပေါင်း230ကျော်ကိုထိုင်းအနာပိုင်တွေက2018ခုနှစ်ထဲမှာဖမ်းဆီးနိုင်ခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းဝင်ရောက်လာတဲ့မွေးရေးစီးပွားတွေနဲ့အဓိကတရားခံတွေကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းခဲ့ပါတယ်။မအေးမှာသတင်းပေးပို့ထားပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American Tamara Hong Obama လက်ထက်ကအတီးပြပြထမ်းခဲ့တဲ့ဒါကာလို့ခေါ်တဲ့စီးစင်ရ American ပြည်အောင်စုကိုငယ်ကလေးကမိဘတွေနဲ့တရားမဝင်ရောက်လာသူတွေကိုပညာသင်ခွင့်နဲ့အလုပ်လုပ်ကင်ခွင့်ပြုထားတာ 9သိန်းလောက်ရှိပါတယ်။ ဒါကာ စီးစင်နဲ့ နေထိုင်လုပ်ကင်နေကြသူတွေအကြောင်းအခုနောက်ပိုင်းသတင်းတွေမှာသိပ်မပါတော့ပေမဲ့ ဒါကာ စီးစင်ကိုလုံးဝအယမပြစ်ခင်အပြောင်းလဲတစ်ခုခုဖြစ်လာဖို့မျှော်မှန်းကြပါတယ်။ လက်တင်ຫນွေပွားတွေအနေများတဲ့နေဗာဒာပြည်နယ်မှာတော့2018အထက်လွှတ်တော်အမှတ်နေရာအတွက်အခြေအနေရှင်ပြန်ရဖို့ရှိနေပြီးဒီရွေးကောက်ပွဲကနေအပြောင်းလဲတွေဖြစ်လာဖို့တချို့ကမျှော်လင့်နေပါတယ်။ VOA သတင်းတော့ရေမန်တေလာပေးပို့ထားတဲ့သတင်းကိုနန်းလောင်ကတင်ပြထားပါတယ်။အသက်ဆိုင်တဲ့အရွယ်မှာမက္ဆီကိုနိုင်ငံကနေရောက်လာတဲ့ဟွမ်နဲလီဆာဝါဒေတာပညာသင်ထောက်ပံ့ခြင်းနဲ့ကောလိပ်အထိတက်ရောက်ပညာသင်ကြ
have DACA, and this is very special because of that.
When I got my Emmy award,
Emmy Sugo Lekanya Kama, Taka season Chang Tebido Pyojingava, Puerta Ladri Toro Mimaga, Engli Badane, Pyosu Tinsete, Yup Dan Tanaga Ludi Pibido, through Alumeshima Yabi, Tachanova Suramu Pyajanava, Taka Jang Delo Chini Mu Chilana in Suramubo.
Glebo Grega Miva Rina do American Gutiamu Yalare Shipyang Chicha the Rietadami Kuna Tain Termination B. Drugo, Natalsana Kuniga Sabiro, Tamra Hombre Obamaga, Taka season and Nedijin Tatan Tobiro, the young way alone any time with Pukeraba. Tabimele, T season or Sonta Melu Tamra Donetronga, Natalsakunakuni Septim Malama, Jinya Keretwe, Tikesama, Deep Jimmy Pidia Yapo, American Lotoya Tawan Pilabare. Lame Nuema, Jagala, Ludo, Yuga Bori, Jimabo, Nigala Chain, the Nitja Shila Chima, Taka season at Patabiro, a Pi Tremala Devau. Nesagani, Diam, when we are Lare Shibian, we are Ladurigo, Midazune, Quetara, American Mexico Nesama, the Rangi Samus, Reke Sam Yuri Bawi, and Yimbazia Pinere, Tamra, Tramne Mua Darijan, Dreamas to yet Johnny Mimi to Avare. Wanega Kulu Sepiovare.
There's always something happening that takes priority.
And honestly, they forget about it.
ဒီကနေ့တော့ဘာမှလုံးလို့မပြီးသေးပါဘူးနီဗာရာပြည်နယ်မှာဓာတ်ကအစီအစဉ်ရယူထားသူတပေါင်း၃၀၀၀ရှိနေပြီးတော့လာမယ့်ကြပြရွေးကောက်ပွဲမှာသူတို့မြန်မာထားတဲ့အတိုင်းဖြစ်မလာတာမျိုးတွေဖြစ်ကောင်းဖြစ်သွားနိုင်ပေမယ့်ဒရီမတ်စ်တွေရဲ့မြေရတဲ့အနာဂတ်အရေးနဲ့ပတ်သက်ပြီးလူတွေနားထဲနောက်တစ်ကြိမ်ရောက်သွားအောင်လုပ်နိုင်မယ့်အခွင့်အရေးဖြစ်ပါတယ်နီဗာရာပြည်နယ်လူဦးရေရဲ့
24
ဒီမတ်စ်ရီကိုရိုင်းမဲမပင်နိုင်ကြပါမယ်လေလူတွေထွက်လာပြီးတော့မဲပေးဖို့နောက်ဆုံးအနေနဲ့ရွေးကပ်ပွဲရမတိုင်ခင်မှာလိုက်ပြီးတော့တိုက်တွန်းအားပေးနေကြပါတယ်ဒါကအစီအစဉ်နဲ့နေထိုင်နေတဲ့အဂယ်လီယာရီကိုကသူ့ရဲ့အမြင့်ကိုအခုလိုပြောပါတယ်
နောက်ပြီးအပြောင်းအလဲတွေဖြစ်လာအောင်ကြိုးပမ်းတဲ့နေရာမှာကျမတို့အတူပူးပေါင်းလှုပ်ကိုင်းဖို့လေးဖိတ်ခေါ်ရပါတယ်ဒါကအစီအစဉ်ရအမေရိကန်ပြည်ထောင်စုမှတရားဝင်လှုပ်ကိုင်းနေတဲ့ခွင့်ရသူတွေနိုင်ငံသားဖြစ်ခွင့်ဟာဆယ်နှစ်ကနေဆယ်နှစ်ကြာဖြစ်ပေမဲ့သမ္မတထရမ့်ရဲ့မူဝါဒကြောင့်သူတို့ရဲ့ရှေးကအခုထိအမြင်များဖြစ်နေတာဖြစ်ပါတယ်ရှင်
နန်းလောင်ပါရှင်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်အတွက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကြမ်းအရေးကဏ္ဍမြမာရေးတုံးသက်ခြင်းနဲ့အတိုင်းသတင်းလွှာကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိနေညပိုင်းထုတ်လင်းချက်တွေကိုလိုင်းဒိုမီတာ25, လိုင်းဒိုမီတာ32နဲ့လိုင်းဒိုမီတာ51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊မြမာရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်တဲ့အခါမှာတော့
ဒီ SA ထိုးပြီးတဲ့နောက်ပိုင်းမှာ2015ခုနောက်ပိုင်းမှာဆင်းရဲကြွားတဲ့ဒီဟိုတိုင်ရင်သားလက်နက်ကိုင်းအဖက်ဆင်းရဲဖြစ်တဲ့ကျွန်တော်တို့ TNL နဲ့ RPSS ပေါ်မှာတင်လာပိုင်းဆင်းအားထုတ်ချက်လာတဲ့ဒီနောက်ပိုင်းတွေ
NCA လက်မှတ်ရေးထိုးတာ3နှစ်ပြည့်ခဲ့ပြီမဲ့ပြည်ရင်းစစ်ချုပ်ရေးအတွက်တစုံတရာအထောက်ကူမပြုဘဲပဋိပက္ခတွေသာပို့ပြီးတိုးလာနေတယ်လို့ရှမ်းပြည်နယ်အတွင်းမှာရှိတဲ့တအောင်းမျိုးသမီးအဖွဲ့ကတွဲဖက်အထွေထွေအတွင်ရင်းမှုနှင့်လွေးကူကူပြောသွားတာပါ။တိုင်းရင်းသတင်းမှာကဏ္ဍမှာအပြည့်စုံနားဆင်ရပါမယ်။အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအဝေးပြေးအမြင်လန်းရင်မတော်တဆထိခိုက်သေးဆုံးမှုအပိုင်း1ကိုတင်ပြပေးထားပါတယ်။မြန်မာနိုင်ငံကအဝေးပြေးအမြင်လန်းတဲ့မှာရင်တိုက်မှုနဲ့တေဆုံးဒဏ်ရာရမှုတွေတစ်နှစ်ပြီးတစ်နှစ်ပိုများလာနေတယ်လို့အရေးပေါ်အထူးကူတွေကသတိပေးနေပါတယ်။ဘယ်လိုကြောင့်အခုလိုရင်မတော်တဆတိုက်တေဆုံးဒဏ်ရာရမှုတွေအဖြစ်များလာပြီးဘယ်လိုကာကွယ်တင်မှန်းတယ်လဲ။ဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးအရေးပေါ်ကုသမှုဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ဒီဘောသူသူဆရာဝန်ကြီးပါမောက္ခဒေါက်တာမမော်ဦးခင်ဗျာကျွန်တော်တို့ဒီအမြန်လမ်းပါဒီရေမတော်တဆထိခိုက်တည်ဆုံးမှုအခြေအနေတွေမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားဘယ်လိုရှိလဲဆရာကြီးအ
ဲကျွန်တော်တို့မြန်မာနိုင်ငံမှာတော့ရန်ကုန်မန္တလေးမြန်လမ်းပါကြီးမြန်လမ်းပါကြီးကတန်းတက်လို့ခေါ်တာပေါ့နော်အဲ့ဒီမြန်လမ်းပါကြီးမှာရင်တိုင်းမှုကတော့ဒီတိုင်းဒီတိုင်းကကျော့သွားတယ်လို့မရှိဘဲနဲ့ဒီတိုင်းမှုဖြစ်ပေါ်တဲ့အခြေအနေတွေကိုတည်ဆုံးမှုနဲ့ထိခိုက်တာရတဲ့အခြေအနေတွေကတစ်နည်းနဲ့တစ်နည်းနဲ့ရမ်းများလာတာကိုတွေ့ရတယ်။သူကအမြန်လမ်းစဖွင့်တဲ့အချိန်က2009ခုနှစ်။2009ခုနှစ်တည်းကနေပြီးတော့အခုအချိန်ကြီးသူပေါင်း6,500လောက်ဒီအမြန်လမ်းပေါ်မှာတည်ဆုံးပြီးပြီဖြစ်တယ်။အခုတော့သူပေါင်း4,000လောက်နဲ့ပဲတိကျတဲ့ရရှိကြခဲ့တဲ့ဆိုတဲ့အခါကျတော့ရင်တိုင်းမှုရဲ့အန္တရာယ်အများကြီးများပါတယ်။တစ်နှစ်တစ်နှစ်ကိုရင်တိုင်းမှုအရေအတွက်က900နေပြီးတော့900အတွင်းမှာရှိတည်ဆုံးတဲ့လူအရေအတွက်ကလည်းတစ်နှစ်စီနှစ်စီမှာ150နဲ့190ကြားထဲမှာအများရှိနေတယ်ဆိုတဲ့အခါကျတော့အလုံးအန္တရာယ်ကြီးတဲ့အခြေအနေရှိတာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအမြန်လမ်းမှာရတိုက်မှုတွေဒီမတော်တဆမှုတွေပေါ့နော်ဟိုဖြစ်လာတာတွေများနေတဲ့အတွက်အခုလည်းမကြာသေးခင်ကပဲဒီဖျားဖူးရင်ပေါ့နော်ဟိုပြက်လို့ရထားတာပေါ့နောက်ကနေဒီအမြန်ကားတစ်စီးကနေတိုက်မိပြီးတော့အနည်းဆုံး14ဦးသေဆုံးသွားတာကိုကျွန်တော်တို့ကြုံခဲ့ရပါတယ်ဆရာအဲ့တော့အခုလိုဒီအလားတူဖြစ်ရမျိုးပေါ့နော်မကြုံရလေအောင်ကာကွယ်နိုင်မှုအတွက်ဆိုလို့ရှိရင်ဆရာကြီးအဓိကဘာတွေလုပ်ဖို့လုပ်မလဲ
ကျွန်တော်ဒီခုလောလောဆယ်အမြန်လမ်းပေါ်မှာဖြစ်နေတဲ့ရတိုက်မှုရဲ့အများစုကတော့သူကစိတ်ကြောင့်များတာဖြစ်နောက်တစ်ခုကကြတော့နိုင်ရဲ့အနေထားပေါ့နောက်တစ်ခုကကြတော့ရင်မောင်းနေရဲ့ကျွမ်းကျင်မှုပေါ့နောက်တစ်ခုကကြတော့ရင်စည်းကမ်းလမ်းစည်းကလိုက်ပေါ့ဒီလိုအခြေအနေပေါ်မူတည်ပြီးတော့ရင်တိုင်းမှုတွေကအကြာခဏဆိုလိုဖြစ်တဲ့အခါမှာသူရေဆယ်ယောက်ရဲ့အထက်ဉာဏ်လက်ပေါ်မှာပြေဆိုရင်ရေးကြည့်တဲ့မူခင်အကြီးစားဖြစ်လို့တော့တမန်ရပေါ့သူတပြေတော့ bus နဲ့လူအများကြီးပါတဲ့ငွေတွေဖြစ်လို့ရှိတာပေါ့နော်ဉာဏ်လက်ပေါ်မှာဖြစ်နေကြတာရှိတဲ့ဒီနေထဲမှာတော့အများကြီး light truck ခေါ်တာပေါ့ကျွန်တော်တို့ရှိပါတယ်လေ light truck ဆိုတာကကြတော့ pickup car တွေပေါ်မှာဖျားဘူးရင်တွေအနေနဲ့လူတွေအများကြီး20 30နဲ့သုံးပါတဲ့ car တွေများဖြစ်အနေရရှိလိမ့်ရှိဒီရတဲ့မျိုးကတော့ပုံပင်ကားကားသေးတွေပေါ့ SUV တို့ soft တို့ပါတယ်ဒီလိုကားမျိုးတွေများဖြစ်ဖြစ်လိမ့်ရှိပြီးတော့တတိယအဆင့်မှာတော့ bus accident တွေဖြစ်ကြတာနော်ခီးတဲ့ဒီကားတွေဒီမခီးတဲ့ကားတွေဖြစ်ရင်တော့တိုက်စုံမှုအနေနဲ့ပို့ပြီးတော့များတာနော်မကြာခဏလည်းဖြစ်တော့ဖြစ်လိမ့်ရှိပါတယ်ကျွန်တော်ကိုယ်တိုင် လူပေးခဲ့ရတဲ့ accident ဆိုရင်တစ်ရောက်ကလေးတော့ဆိုရာဇာမင်းပေါ့ဒါတော့ထင်းထင်းရှားရှားပဲ14ရောက်ခါတဲ့ဒီဆုံးခဲ့တဲ့ဥစ္စာရှိတယ်နောက်တစ်ခါကျတော့တခြားရင်းနေရတယ်ပဲအများကြီးဖြစ်တဲ့အခါမှာတချို့မှာ17ရောက်ပြီးတယ်တချို့မှာပြင်းမီးလောင်လို့ပဲ9ရောက်ခါတည်ခဲ့ဘူးတဲ့
ဟုတ်ကဲ့ဆရာကြီးဆရာပထမအဦးဆုံးပြောခဲ့တဲ့အဓိကအကြောင်းဖြစ်တဲ့ဒီမိုင်းနှုံးပေါ့ဆရာ speed ပေါ့အဲ့ဒါနဲ့ပတ်သက်လို့ဆရာကြီးဘယ်လိုအကြံပေးချင်လဲ
ကျွန်တော်ရန်ကုန်မြို့ရဲ့မြန်မာရဲ့ speed ကတနာယူကီလိုမီတာ100နှုတ်မပေးတာသူကလည်း light truck ခေါ်တဲ့စစ်ကစားကြီးတဲ့ကီလို80အထိပဲသူတို့ပေးတာဒါပေမဲ့သူကလမ်းကျော်ရှင်းနေချိန်နောက်တစ်ခါကျတော့ကားရတဲ့အစ်စ်တွေဆိုတဲ့အခါကျတော့အများအပြားလူတွေကမောင်းနေရင်းနဲ့ကိုယ့်ရဲ့မိုင်းနှုံးကိုအကြည့်မိပဲနဲ့မောင်းနေရှိကြဒီမောင်းနေရလဲဒီအမြန်လမ်းနဲ့မောင်းနေကြမဟုတ်တာလဲပါတာဒီလိုအခြေအနေတွေကြောင့်လေ120 130 150ဒီလိုသဘောမျိုးမောင်းနေတဲ့အခါမျိုးတွေမှာလမ်းအခြေအနေကြောင့်လည်းတော့ရာသီဥတုအခြေအနေကြောင့်လည်းဘေးအဆောက်ဝင်းကျင်မှာတိုင်ကျက်တက်တာတို့လူဖြတ်တက်တာတို့ဒီလိုတိလိမ့်ဆန်တွေဖြတ်တက်တာဒီလိုအခြေအနေမျိုးတွေမှာဒုတိယ break out မီပြီးဒီလို accident တွေအဖြစ်များတာကိုတွေ့ရတာပေါ့နော်အဲ့လိုဆိုတော့မိုင်းနှုံးနဲ့ပတ်သက်လို့ရတော့သတ်မှတ်ထားတဲ့နေရာမှာသတ်မှတ်တဲ့မိုင်းနှုံးကိုပေါင်းရင်တော့ကျွန်တော်တို့တွေကတိုင်းဝေးပြေးပေါင်းနေတဲ့လူတွေအကုန်လုံးသိပါတယ်အဲ့ဒီမိုင်းနှုံးတိုင်းပေါင်းရင် NA ကတော့ဒဲတော့ဒဲပါမခီးရတော့သူကများပြင်းဉာဏ်ကျေတော့သိရင်သိရင်နဲ့ဖြစ်သွားကြကြပါနောက်တစ်ခုကျတော့ဒီ NA ဖြစ်တယ်ဆိုရင်ရင်ပေါင်းရဲ့အခြေအနေကိုမေးရင်အများပြင်းကိုမောင်းနေကြတာမဟုတ်တာအများကြီးဖြစ်တယ်။အဲ့ဒါကျတော့ကားရဲ့အရှိန်ဉာဏ်နေတာလည်းမသိထိတ်ချုပ်မှုလည်းခက်ဒီ speed ဉာဏ်လာရမယ်များမောင်းနေကြတာမဟုတ်တာရယ်ကားရဲ့ကြံ့ခိုင်မှုရယ်ကာယရဲ့ကြံ့ခိုင်မှုရယ်ဒီလိုအခြေအနေမျိုးရယ် speed ဉာဏ်လာလည်းများအန်ဒီရဲ့ပို့ပြီးတော့များလာပါတော့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီလမ်းရဲ့ပြဿနာပေါ့ဆရာဘယ်လိုမျိုးအခုလမ်းပြဿနာပေါ့ကာကွယ်နိုင်ဖို့အတွက်ဆရာကြီးအကြံပြုနိုင်မလဲ
ဒီချင်းတိကျမှုအန်ဒီရယ်ဖြစ်တဲ့နေရာတွေကိုကြည့်ရင်လည်းပဲဒီအခွေမှာဖြစ်တယ်ဆိုရင်ဒီအခွေမှာမကြကနာလို့ဆိုလို့ဖြစ်တဲ့တော့လမ်းရဲ့ဒီဇိုင်းကြောင့်လည်းဒီဥစ္စာအများကြီးပါနေတဲ့ဆိုမှရှိချို့နေရာတွေဆိုရင်လမ်းရဲ့အခွေခောက်လိုက်ထားတာတို့လမ်းမှာပေးမှာ barrier ထားတာတို့လမ်းချော်တာတို့ဒီလိုအခြေအနေမျိုးလမ်းကျင်းတာဒီလိုအခြေအနေမျိုးတွေမှာမကြကနာလို့ဆိုဒီမိုင်တိုင်းမှာပဲတစ်ခါ၃ခါ၄ခါအဲ့လိုဖြစ်လေဖြစ်တာရှိတော့ဒါရီကပြစ်ပြန်ရမယ့်သဘောပေါ့နော်ဒီလမ်းပေါ်မှာ road sign တွေရှိတယ်ဗျလမ်းရဲ့ three way မှတ်ထားတယ်နိ three way မှတ်ထားတယ်မှာကိုရှိတယ်ရှေရှော့မောင်းပါလို့ပြောတယ်ဗျာနော်။ဒါကြောင့်မကျွန်တော်တို့အဲ့ဒီကိုကို engineering ကတကယ်တော့ချို့တော့နေရာတွေမှာဟိုအရန် angle ချိုးတာများနေရင်သိသိကြကြဖြောင်းသွားအောင်လုပ်ဖို့တင်တာမျိုးတက်ပြင်ကြရင်ကျွန်တော်တို့ကဟိုလမ်းချော်ပြီးဆိုတဲ့ sign board ကိုရေးထားတယ်။တကယ်တော့လမ်းချော်ပြီးမချော်အောင်ပြင်နေချင်တာမျိုးတော့ပြင်နိုင်ရတယ်နဲ့ချော်တယ်ချော်တယ်ပဲခဏခဏရေးထားတဲ့အခါမျိုးကြတော့ဒီလိုလက်နောက်ကားတွေလည်းခဏခဏဖြစ်နေတယ်။နောက်တစ်မျိုးကရန်ကုန်မန္တလေးလမ်းပေါ်မှာထူးခြားခြင်းနဲ့ဒီနေရာဒီရင်တိုင်းမှုအများဆုံးဖြစ်သောနေရာဖြစ်ပြီဆိုတဲ့ signboard ရှိတယ်။ရင်တိုင်းမှုအများဆုံးဖြစ်ပြီဆိုတဲ့ signboard ရှိပေမဲ့ဒီနေရာကတော့ design နဲ့အပြောင်းအလဲအောင်ဖြစ်နေလားဆိုတော့လည်းဖြစ်နေတာပဲဒီလိုအခြေအနေမျိုးပေါ့နော်။အနေနဲ့ပေးတဲ့ signboard တွေကိုတတ်ထားရုံနဲ့မကပဲကျွန်တော်တို့ချက်ပေးကြတာအနေနဲ့ဖြစ်စီတဲ့အကြောင်းရင်းကိုရှာပြီးတဲ့ engineering တက်ပြညာနဲ့ကျွန်တော်တို့အဲ့ node design တွေကိုကြောင်းရင်တော့ဒီနေရာတွေမှာနောက်တစ်ချိန်တက်ဖြစ်တဲ့အခြေအနေတွေကနည်းသွားမယ်လို့ထင်တာ
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီရင်ပေါင်းကျွမ်းကျင်မှုနဲ့ပတ်သက်လို့ရောဆရာကြီ
းရင်ပေါင်းကျွမ်းကျင်မှုမရှိဘဲနဲ့ပေါင်းနေဆိုတာကငွေချင်းပေါင်းတဲ့နေနဲ့မိသားစုနဲ့ဒီလိုလာတဲ့အခါမှာတယောက်တည်းမောင်းတဲ့အခါမှာကိုမောင်းတဲ့ကားမဟုတ်တော့ကျွန်တော်တို့ရဲ့သူ့ညီမကတွေ့တာနောက်တစ်ခုကကျတော့ရင်ပေါင်းတွေကပြန်ပန်းပြီးတော့နောက်တစ်ခုကဟိုဘောအိတ်ငိုက်သွားတာပေါ့နော်အိတ်ငိုက်လို့ဖြစ်တဲ့ဥစ္စာကဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ရန်ကုန်မန္တလေးလမ်းမှာသူအဖြစ်များတယ်ကြီးကဝေးတဲ့အခါမှာသူကညအေးပြက်ပြီးမောင်းတဲ့ဘက်ကမောင်းတဲ့လူဟာမျိုးတွေအဲ့တော့ကျွန်တော်ပြုတ်ပြန်မှန်းနွမ်းနေခဲ့ပြီးတဲ့အချိန်မှာမောင်းတဲ့အချိန်လေးတွေမှာတော့ accident ပေါ်ဖြစ်တာပိုပြက်တကယ်ပြန်မှန်းနွမ်းနေလို့မမောင်းနိုင်နဲ့ဒါမှမဟုတ်အိမ်နိုင်နေတရေပြက်နေလို့မမောင်းနိုင်တဲ့အချိန်လေးမျိုးတော့တကယ်တော့မမောင်းနိုင်နဲ့တခြားလူတွေရောမောင်းတာတော့ကောင်းတယ်မို့နော်သို့တော်လည်းပဲအဲ့ဒီလိုမျိုးမောင်းနေတဲ့အချိန်မှာနားဖို့တကယ်တော့ညာပြေတော့ထုံးတယ်လည်းမဟာဝေးပေါ်မှာမိုင်90မောင်းပြီးခဏနားပါဆိုတာမျိုးလူတွေရှိတယ်လေအဲ့လိုဆိုတော့မိုင်90လောက်မောင်းပြီးနားရမယ်နားရမယ်နားပြီးတော့မှတခါကျန်တဲ့တာတော
့မတခါမောင်းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးအစီအစဉ်ပြီးအခုဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်ကြောက်ဖြူမြူနာကမဒီကျွန်းကနေယူနန်အထိပိုက်လိုင်းတွေ့ပြီးတရုတ်ကယူနန်နဲ့ဒဏ်ငွေတင်ပို့နေတာအတော်လေးကြာသွားပါပြီဒါပေမဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ကတော့စိတ်ကူးစီမံချက်အဆင့်မှသာရှိနေသေးကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်
ခိုင်ကန်းလွန်ကသဘာဝဓာတ်ငွေနဲ့တရုတ်သင်းမောတွေတဲဆောင်လာတဲ့ယူနန်ကိုပိုင်လိုက်နှလိုက်နဲ့ယူနန်ကိုပို့ဆောင်နေတဲ့အတွက်ကြောက်ဖြူကိုကဘာမှာလူပြည်များလာပါလေတကယ်တော့ကြောက်ဖြူအနည်းကမသေးကျွန်းမှာရင်းနှစိတ်ကန်းတိဆောက်ပြီးယူနန်ကိုပို့ပေးနေတာဖြစ်ပါတယ်ကြောက်ဖြူအထူးစည်းပွားရေးဇုံဟာစိတ်ကူးစီမံချက်အဆင့်မှသာရှိပါသေးတယ်ဒီအထူးစည်းပွားရေးဇုံမှာရင်းနှစိတ်ကန်းဆက်မှုလုပ်ငန်းဇုံနဲ့လူနေအိမ်ယာရက်ကွက်စားတဲ့အပိုင်း၃ပိုင်းပါဝင်ပါတယ်အရင်အနည်းနဲ့တရုတ်လွှမ်းမိုးမှုအများဆုံးစီမံကိန်းဖြစ်လို့အငင်းအပွားရဆုံးလည်းဖြစ်ပါတယ်သမရဦးသိန်းစင်လက်ထက်ကစရတဲ့စီမံကိန်းမှာအဲ့ဒီတုန်းကတော့ကြောက်ဖြူစီမံကိန်းကိုတရုတ်က85ရာခိုင်နှုန်းမြန်မာက15ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူခဲ့ကြပါတယ်။ NLD အစိုးရတက်လာပြန်တော့ပြန်လည်ညီနိုင်တဲ့အတွက်တရုတ်က80ရာခိုင်နှုန်းမြန်မာက30ရာခိုင်နှုန်းပိုင်ဆိုင်မှုသဘောတူကြပါတယ်။ဒေါ်လာ9000ရင်းနှီးဖို့ခံမတဲ့အတွက်မြန်မာအစုရှယ်ယာကိုတရုတ်စီကငွေချေးပြီးစိုက်ထုတ်ရမယ်သဘောဖြစ်သွားပါတယ်။အခုတော့ဒေါ်လာတန်း1000ကျော်ပထမရင်းနှီးဖို့ဆုံးဖြတ်တဲ့အတွက်တရုတ်စီကငွေချေးစရာမလိုတော့ကြောင်းသိရပါတယ
်မြန်မာနိုင်ငံဘက်ကပိုင်ဆိုင်တဲ့အစုရှယ်ယာ30ရာခိုင်နှုန်းကိုမြန်မာအစိုးရနဲ့ပြည်တွင်းကုမ္ပဏီတွေကစိုက်ထုတ်ကြမှာဖြစ်ပါတယ်အထူးစီးပွားရေးဇုံကိုအပိုင်းလိုက်ခွဲပြီးအကောင့်ထဲပို့ဖို့ဆုံးဖြတ်ထားတာကြောင့်အခုလိုအရင်စိုက်ထုတ်မှုကိုရှော့ချနိုင်တာဖြစ်ပုံရပါတယ်ကြောက်ပြူမျိုးအရှိတောင်ဘက်မိုင်အနေငယ်အကွာကစစ်တောနဲ့စီမော်ကြေးရွာအုပ်စုအနီးတစ်ဝိုက်ကမြေက1300မှာအထူးစီးပွားရေးဇုံတည်ဆောက်ဖို့အကြမ်းမြင့်ရတာပါတယ်အဲ့ဒီထဲမှာရင်းနှီးစိတ်ကန်းအတွက်ဧက50စက်မှုဇုံလုပ်ငန်းအတွက်ဧက1000နဲ့လူနေအိမ်ယာအတွက်ဧက250သတ်မှတ်ထားပါတယ်အပိုင်းလိုက်ခွဲပြီးတည်ဆောက်မယ်ဆိုတော့ရင်းနှီးစိတ်ကန်းကိုအရင်ဆုံးတည်ဆောက်မယ်သဘောဖြစ်နေပါတယ်ဒါပေမဲ့ရင်းနှီးစိတ်ကန်းဟာအငင်းပွားစရာဖြစ်နေပါလေ
။ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းဟာကုန်သွယ်ရေးလိုအပ်ချက်တွေအများကြီးပိုနေတယ်လို့ဝေဖန်ကြပါသေး။တရုတ်ကုန်ပစ္စည်း10ရာခိုင်နှုန်းလောက်သာရင်းနဲ့စိတ်ကန်းကိုဖြတ်သွားမှာဖြစ်လို့အကြီးအကျယ်စောက်စရာမလိုဘူးလို့စီးပွားရေးပညာရှင်ရှွန်တန်တော်ကဆိုပါသေး။ရင်းနဲ့စိတ်ကန်းမှာဘာဖြစ်လို့တရုတ်ကအလုံးအရင်းနဲ့မြုပ်နှံလိုတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။မြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်အချို့ကတော့နှစ်ဦးနှစ်ဖက်အကျိုးခံစားရမယ်လို့ပြောပါတယ်။ဒါပေမဲ့စက်မှုဇုံအကောင့်တွေပေါ်လာမှသာအလို့အကင်တွေရပြီးမြန်မာပြည်သားတွေအကျိုးခံစားရပွဲရှိပါသေး။ရင်းနှီးစိတ်ကန်းကတော့တရုတ်ကိုအများဆုံးအကျိုးပြုလိမ့်မယ်လို့ခန့်မှန်းကြပါတယ်။စီမံကိန်းပြီးတဲ့နောက်ပေါ်ထွက်လာမယ့်ပြဿနာတွေလည်းအများကြီးရှိပါသေး
။ကြောက်ဖြူအနီးကမဒီကျွန်းမှာရင်းနှီးစိတ်ကန်းတိဆောက်စဉ်ကဒေသခံတွေအလို့ရကြပြီးလုပ်ငန်းပြီးစီးသွားတဲ့အခါထောင်ချီပြီးအလို့လက်မဲ့ဖြစ်သွားတာကိုအားလုံးသတိပြုကြမိမှာဖြစ်ပါတယ်။ကြောက်ဖြူမှာလည်းအလားတူပြဿနာမျိုးပေါ်လာမှာကိုဒေသခံတွေစိုးရိမ်ပူပန်နေကြပါတယ်။ဒီလိုဖြစ်လာရင်စီမံကိန်းချသူကိုတရားခံလှုပ်လာနိုင်တာမို့တရုတ်အစိုးရဟာစီးရင်မှုလျှော်ပါရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်လုပ်ကင်နေပါတယ်။လာမယ့်နိုဝင်ဘာလတရုတ်သမ္မတလာရောက်တဲ့အခါမှာကြောက်ဖြူအထူးစီးပွားရေးဇုံနဲ့ပတ်သက်တဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖွယ်ရှိကြောင်းသိရပါတယ်။ဒါပေမဲ့ကြောက်ဖြူစီမံကိန်းဟာတိုင်းပြည်စီးပွားရေးဘယ်လောက်အကျိုးပြုမယ်ဆိုတာခန့်မှန်းရခက်ခဲတယ်လို့စီးပွားရေးပညာရှင်အချို့ကယူဆကြပါတယ
်။ကြောက်ဖြူဟာစီးပွားရေးနဲ့ဆက်မှုလုပ်ငန်းအချက်အချာနေရာတွေနဲ့အလွန်ကွာဝေးနေတာကိုအဓိကအားနည်းချက်အဖြစ်ထောက်ပြကြပါတယ်။အလုပ်သမားအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းတွေများပြားလာဖို့အခက်အခဲရှိတယ်လို့မြင်ကြပါသေး။သဘာဝအရေးအမြစ်ကိုအခြေခံတဲ့လုပ်ငန်းတွေအခြားလုပ်ငန်းတွေဆက်သွယ်မှုကလည်းကောင်းလာတာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်စီးပွားရေးကိုထင်သလောက်အထောက်အကူပြုမှာမဟုတ်ဘူးလို့သုံးသပ်ကြပါသေး။ရန်ကုန်အနီးကတိလဝါအထူးစီးပွားရေးဇုံမှာတောင်ပြည်တွင်းကုန်ရန်ကိုသုံးနိုင်မှုနည်းပါးနေသေးတာတွေ့ရပါသေး။တရုတ်အတွက်ကတော့ကြောက်ဖြူစီမံကိန်းဟာအလွန်အရေးကြီးနေပါသေး။စီးပွားရေးသာမကပဲနိုင်ငံရေးမဟာဗျူဟာအတွက်ပါအရေးပါနေပုံရပါတယ်ရင်းနဲ့စိတ်ကန်းဟာကုန်သင်းမောတွေမကပဲတရုတ်သင်းမောတွေပါဝင်ရောက်ရန်နာနိုင်တဲ့စကားလေးဖြစ်လာနိုင်ပါတယ်ကြောက်ဖြူယူနန်တဘာဝတန်ငွေနဲ့ရင်းနံပိုက်လိုင်းတိဆောက်ပြီးတဲ့အခါမှာယထာလာပါဆက်ပြီးဆောက်ဖို့စိတ်ကူးခဲ့ပါတယ်အခုတော့ကြောက်ဖြူရင်းနဲ့စိတ်ကန်းတိဆောက်ဖို့သဘောတူထားပြီဖြစ်လို့တရုတ်မြန်မာစီးပွားရေးဇင်းညာကိုလက်တွေ့အကောင့်ထဲပေါ်နေပြီလို့သာပြောရပါလိမ့်မယ်ခင်ဗျာ
ူအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပြီးအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနိုင်ငံနယ်စပ်မူဆယ်မြို့မှာဈေးကော်မတီရုံးတည်ဆောက်ထားတာကိုတရုတ်လက်နက်ကင်တပ်ဖွဲ့တွေကနေဝင်ရောက်တားမြစ်ခဲ့ပါတယ်။ကျလွန်တော်မူသွားတဲ့မြန်ကြီးမူဆရာတော်ဦးသူစနရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့မှာတကြိုသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်အတွင်းအပြည့်ရဲ့စာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူ့ခွင့်ရေးချိုးဖောက်ခံရမှုတွေများလာနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတရုတ်မြန်မာနိုင်ငံနယ်စပ်မြင်းအတွင်မူဆယ်မြို့နယ်မြန်မာဖက်ချန်းနေစင်ပြူဈေးကော်မတီရုံးတည်ဆောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်အော်တိုဘာလမနက်ဖက်မှာတရုတ်လက်နက်ကင်တပ်ဖွဲ့ကဝင်ရောက်တားမြစ်ခဲ့တာဖြစ်ပါတယ်ဒီလိုတားဆီးတဲ့အတွက်နိုင်ငံတန်တမန်ဤအရာတရုတ်အစိုးရကိုကန့်ကွက်ထားတယ်လို့မူဆယ်ခရိုင်ဒူးအုပ်ချုပ်ရေးမှူးဦးအောက်ကာကပြောပါတယ်နိုင်ငံနဲ့စပ်မြစ်အတွင်းမြန်မာဘက်ကအဆောက်အဦတွေခိုင်မာဆောက်လုပ်နေတဲ့အပေါ်တရုတ်ဒေသခံအာဏာပိုင်ဘက်ကတားမြစ်တာဖြစ်တယ်လို့ဒေသခံတဦးကပြောပါရယ်လောလောဆယ်မြန်မာအာဏာပိုင်တွေဘက်ကဈေးကော်မတီအဆောက်အုံဆောက်လုပ်နေတဲ့လုပ်ငန်းကိုရယီရက်ဆိုင်ထားခဲ့ပါရယ
်အစီလက်မှတ်မရေးဆွနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာသမ္မတတို့ကြားရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကပြောပါရယ်အောက်တိုဘာလ10ရက်နေ့နဲ့17ရက်နေ့တွေမှာ KIA တိုင်းရင်းရှိဒေသကုတ်ခိုင်မြို့နယ်ဘက်မှာသံမတော်ထုတ်ကြားစစ်ကြောင်းနဲ့ KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်တစ်ဖက်သိမ်းဆည်းမှုအခြေအနေတွေကိုတော့အသေးမပြုတ်နိုင်သေးပါဘူးပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလည်းပမော်မြို့နယ်စင်ပူမြို့နယ်ကွယ်ခေါင်မေရွာဘက်မှာ KIA တပ်မှရှစ်တိုင်းရင်းငန်းနဲ့သံမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တိုက်ပွဲဖြစ်စဉ်တွင်ဒေသခံခြေရွာသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုသိမ်းရှောင်နေရပါတယ်
ပြန်လွန်တော်မူသွားပြီဖြစ်တဲ့တိုးတက်တော်ဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA အဖက်ကိုဥဆောင်လမ်းညွန်ခဲ့သူတန်ကာတော်တပါးဖြစ်တဲ့မြန်ကြီးငူဆရာတော်ဦးသူစနိုက်ရုပ်ကလပ်ကိုလာမယ့်နိုဝင်ဘာလ29ရက်နေ့ကျရင်တကြွရွားမှာဖြစ်ပါတယ်။ဆရာတော်ဦးသူစနိုက်ဟာအခုလ23ရက်နေ့ကဗန်ကောက်မြို့မှာပြန်လွန်တော်မူခဲ့တာဖြစ်ပြီးပြန်လွန်တော်မူပြီးညတွင်ချင်းမှာပဲကျန်ရှိတဲ့ရုပ်ကလပ်ကိုပြန်လည်ပင့်ဆောင်လာခဲ့တာဖြစ်ပါတယ်။မြန်ကြီးငူဆရာတော်ဦးသူစနတ်ဟာလွန်ခဲ့တဲ့1994ခုနှစ်က KNU ကရင်အမျိုးသားစည်းရုံးကနေခွဲထွက်တဲ့ DKPA ကိုဖက်စည်းလိုက်တာဖြစ်တယ်လို့လက်ရှိမြန်ကြီးငူစစ်ဘေးရှောင်စခန်းကစစ်ဘေးရှောင်အယောက် 5,000 ကျော်အတွက်လဲအမြဲတမ်းကူညီပေးနေတဲ့ဆရာတော်တပါးဖြစ်ပါတယ်
တနင်္လာရီတိုင်းဒေသကြီးရေကျူးမြို့နယ်လက်စကန်းကျေးရွာနေကြောင်ရှာခွင်းမှာဥယင်ချာလုတ်ကန်နေသူ၃ဦးကိုကရင်မျိုးသားစီယုံ KNU တပ်ဖွဲ့ဝင်တွေကနေအော်တိုဘာလ၁၀ရက်နေ့မှာရင်နိုင်ခဲ့တဲ့အတွက်တန်ရာတိတိရရှိခဲ့တယ်လို့အလဲစကန်းကျေးရွာအုပ်ချုပ်ရေးမှူးနိုင်တင်ဆန်းကပြောပါတယ်။အရင်နဲ့ခံရသူတွေကတော့အလဲစကန်းရွာသားနိုင်အလင်းနိုင်စိုးဝင်းနဲ့ဟန်ကန်ရွာသားနိုင်လင်းတို့ဖြစ်ပြီးဒီဖြစ်စဉ်အတွက်သဝယ်မြို့မှာရှိတဲ့လှုပ်သွားမတွေထံကြောင်ကြားထားတယ်လို့သူကပြောပါတယ်။အဲ့ဒီကြောင်ချာကွဲမှာနှစ်စင်ကြီးလှက်လက်ကောက်ခံနေတဲ့ KNU ဖွဲ့နဲ့ဇေဒချေဆိုင်မွန်ပြည်တပ်ပါလီစစ်ဖွဲ့တို့အော်တိုဘားလ6ရက်နေ့ကထိတွေ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းရွာသားတွေကိုရက်နှိုက်တာဖြစ်ပြီးနှစ်စင်ကြီးမပေးတဲ့ခြံတွေလုံးမဆက်ဖို့ KNU ကပြိုင်ပင်ထားကြောင်းခြံသမားတွေကပြောပါတယ်ဒီပြစ်စင်ကိုမေးမြန်းဖို့အတွက် KNU ဘက်ကဆွတ်တယ်လို့မရဖြစ်ပါဘူးနေမြေဒေတာညင်းပွားစရာဖြစ်နေတဲ့ရေပြည်မြို့နယ်ဒေတာမှာမွန်ပြည်တပ်ပါလီစစ်ဖွဲ့ဝင်တွေနဲ့ KNU စစ်ဖွဲ့ဝင်တို့ကြားယမနှစ်မှာ၄ချိန်ထက်မနည်းပစ်ခတ်ထိတွေ့မှုဖြစ်ပွားခဲ့ပါတယ်
ချင်းပြည်နယ်ဌာနလမ်းမြို့မှာဗိုလ်ချုပ်ကြီးရုပ်စိုက်ထုံမဲ့အစီအစဉ်ကိုဒေသခံတွေရဲ့ကန့်ကွက်မှုကြောင့်ယာယီရပ်ဆိုင်ထားလိုက်ပြီလို့ဌာနလမ်းမြို့စီပင်ကော်မတီအဖွဲ့ယာယီဥက္ကရာဦးငူဟာရမ်ကပြောပါရယ်ဌာနလမ်းမြို့အရပ်ဖက်အဖွဲ့စည်းနဲ့ចောင်းသားလူငယ်အဖွဲ့စည်း၄ဖွဲ့ကနေဗိုလ်ချုပ်ကြီးရုပ်စိုက်ထုံမဲ့ကိစ္စကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အော်တိုဘာလ15ရက်နေ့ကစာနာဖော်ထုတ်ဖို့ပြင်ဆင်ခဲ့ကြပေမဲ့စီပင်ကော်မတီအဖွဲ့ကနေဗိုလ်ချုပ်ကြီးရုပ်စိုက်ထုံမဲ့ကိစ္စကိုယာယီရက်ဆိုင်လိုက်တာကြောင့်ဆန္ဒပြမဲ့အစီအစဉ်ကိုရက်ဆိုင်လိုက်ကြပါရယ်
တမ်းပလောင်တပ်ဖွဲ့စီအန်အယ်လီကနှစ်လနှစ်ပါးကြာဖမ်းဆီးထားတဲ့နန်းခမ်းမြို့သူနမ်မိုဟုံကိုမြောက်ပိုင်းရှမ်းမြီတပ်မတော်အက်ဆက်ဖီဘီအက်ဆက်စီကနေတဆင့်မိသားစုလက်ကိုပြန်လည်အနားနဲ့ခံရတရားအက်ဆက်ဖီဘီအက်ဆက်စီဌာနချုပ်ဝန်ထမ်းမှာပြုလုပ်ခဲ့ပါတယ်အောက်တိုဘာလ19ရက်နေ့မှာပြုလုပ်ခဲ့တာပါအခမ်းအနားမှာတက်ရောက်သူစုစုပေါင်း200ကျော်ရှိပြီးတော့နန်းခမ်းကနေလာရောက်ကျူစ ဒီနေ့ကျွန်တော်တို့ကအမေရိကန်တန်ညာပိုင်မြန်မာဘာသာစီစဉ်မှုညာပိုင်ကိုးနိုင်ငံရေးဆွေးနွေးပြီးရွေးမြူးနယ်လက်စကမ်းကြေးဝန်ကြီးဂျောင်ရှာဝင်းမှာဥယျာချလုတ်ကအင်တီဝင်ရောက်ဖန်ဆီးခဲ့ပါတယ်။ UWSC ဝါတာဖွဲ့ဦးဆောင်တဲ့ FENCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကနေဂျာဝင်းညှိနှိုင်းပေးချက်အရနမ်မိုဟွန်ပြန်လွှတ်လာတာလည်းဖြစ်ပါတယ်။
ခုတင်လာရီကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်ပီနယ်တွင်ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူခွင့်ရေးချိုးဖောက်ခံရမှုတွေတရားဥပဒေစိုးမိုးရေးကိမဲ့လာပြီးလူမျိုးရေးမုန်တီးမှုတွေနေရက်စွန့်ခွာထွက်ပြေးနေရမှုတွေပုံမှန်များပြားလာနေတယ်လို့ဒေသတွင်းမှာရှိတဲ့တိုင်းရင်းသူအမျိုးသမီးအဖွဲ့အစည်းတွေကပြောပါတယ်
အစီအလက်မှရေးထိုးတာသုံးနှစ်ပြည့်ခဲ့ပြီမဲ့လဲစစ်မှန်တဲ့ငြိမ်းချမ်းရေးပြည်တွင်းစစ်ချုပ်ငြိမ်းရေးအတွက်တဆုံးတရားထောက်ကူမပြုဘဲပဋိပက္ခတွေတာပို့ပြီးတိုးပွားလာနေတယ်လို့ရှမ်းပြည်နယ်အတွင်းရှိမျိုးသမီးဖွဲ့ဝင်
ဒီအစီအလက်မှမထိုးခင်တုန်းကဆိုရင်သင်အားတို့ချက်မှုတွေအလောက်ထိမများသေးဘူးဒီအစီအထိုးပြတဲ့နောက်ပိုင်းမှာဒီ2015ခုနောက်ပိုင်းမှာဆိုရင်ကျွန်တော်တို့ဒီအိုတိုင်းနာလက်နက်ကိုင်းအဖက်ထင်ထင်ဖြစ်တဲ့ကျွန်တော်တို့ဒီအန်လေးနဲ့အာပီအက်အက်ဖော်မက်နဲ့ပိုင်းသင်အားတို့ချက်လာတဲ့ဒီပိုက်ပွဲတွေဒီခါဒီမှာကျွန်တော်တို့လေးနဲ့ကြားမှာတဲ့ပွဲတွေဖြစ်လာတယ်ဆက်လုပ်ဖြစ်လာတဲ့အချိန
ยาป่วยมาไม่รู้จักสิ่งที่มาไม่มีที่ว่าอะไรสิบีโรออกุลาเซตมาลาเนี่ยออกตัวบาลาสันที่ไต้ปุ่นหรือเซตไต้พิบวาบีโรที่รักขันบีโรต้องทำดีบ้าโอ้ยสุขสบายเนี่ยเดี๋ยวลูกลูกก็สบายว่าเลยจะลายเนี่ยเราไปสั่งเด็กๆที่ฮัลโหลต้องลาไปมาทำมาจะมาดูสิ่งที่มีสิ่งที่เราต้องทำต้องทำวะนะเราคิดสิ่งที่เราอยากได้หายสิ่งเลย
ฉันมีเนี่ยสองใบมาเลยแต่ยังได้ตัวละยี่เล่นได้กันพอสี่เลยปีดูสิ่งที่ซาเลยเล่นได้กันพอสี่มีอาเปียสี่เนี่ยได้เจ้าฉันมีมีอาใบนี้ดูลูกคุยชูบ้ามุมยูมิวที่ได้กันปีดูเด็กขันซานเนี่ยได้รู้เลยปูมิวมีตั้มกะกะมุสองตรายจ้านั่นเส้นเวก้าเปียวว่าเลยจะมาเรื่องฉันมีเนี่ยสองใบมาจะต่อที่ปลุกยังเลยเล่นได้กันเอาไปดีกาเห็นช่วงนี้ดีกาโอ้ยย้อนนี่เด็กปงจันยูริเลชี่เด็กอดีมามาปีดูสิ่งที่เลชี่เด็กปีดูโซยาตั้มรอริเลชี่
ဒီမှာမှုတွေရှိတယ်တချို့ကျတော့လည်းမျိုးရင်းနဲ့ပတ်သက်ပြီးအစွဲတွေရှိတဲ့ခါကျတော့ဥပမာကျမတို့ရဲ့ဒီပိုးတွေကမှရှိတယ်ပိုးရွာတို့ရွာသားတွေကိုဆိုလို့ရှိရင်ဒီတခြားဒီပြည်သူစစ်အဖွဲ့တွေကနေရှမ်းပြည်သူစစ်အဖွဲ့တွေကနေပြီးတော့လာပြီးချင်းချောက်တဲ့ဟာမျိုးတွေရှိတယ်အဲဒီသို့ပြီးနောက်ပိုင်းတော်လာရေးအင်အားစုတွေကြာကွယ်လွတ်မှုတွေရှိလာတာကြောင့်နိုင်ငံကြီးရဖို့မှုသိမ်းမလာတာဖ ဒီနေ့ကျွန်တော်တို့ကအမျိုးသမီးဖွဲ့ရဲ့ဆောင်ရွက်ချက်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ကအမျိုးသမီးဖွဲ့ရဲ့ဆောင်ရွက်ချက်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ကအမျိုးသမီးဖွဲ့ရဲ့ဆောင်ရွက်ချက်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ကအမျိုးသမီးဖွဲ့ရဲ့ဆောင်ရွက်ချက်ကိုတင်ဆက်ပေးသွားမှာဖြစ်ပါ
ရခိုင်တပ်ကတို့ចောင်းသားတချို့ကိုရဲတပ်ဖွဲ့ကတန်တရားနဲ့ဖမ်းဆီးပြီးလူတပ်မှုပုံမှန်300နှစ်နဲ့ဆွဲချက်တင်ရမန်ယူစစ်ဆေးနေတဲ့ပေါ်ရခိုင်လူမှုအဖွဲ့အစည်းတွေကကံကွက်နေကြတယ်လို့ရခိုင်ပြည်သူတွေကလည်းဒီလိုရဟာရခိုင်လူငယ်တွေကိုရည်ရွယ်ချက်ရှိရှိနဲ့နှိတ်ကွနေတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေကြပါတယ်။မောင်အေးကလည်းစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ဆိုင်ပါဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝန်တို့ကိုတက်ချက်ခဲ့တယ်ဆိုတဲ့ဆွဲဆွဲရှာနဲ့ဖန်ဆီးခံရတဲ့ရခိုင်လူငယ်တို့ရဲ့အခြေအနေကိုရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဦးထွန်းအောင်ကြွားကအခုလိုပြောပါတယ်။
ကျွန်တော်ရဲ့စီရကြလို့ကြတဲ့ဒီကနေ့နဲ့လည်းမင်းတို့တက်ချက်နဲ့ဒီခလေးစင်းကွာကလေဝါကမ္ဘာမရှိဘူးလို့ကျွန်တော်ခိုင်မျိုးပြောနေတယ်။ဒါပေမဲ့လည်းကျွ
ဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိုဒီလိုမျိုးကိ ဖန်စီခဲ့တာပါရခိုင်မြို့သားပါတီအနေနဲ့ဖန်စီခံနေရတဲ့လူငွေတွေအတွက်ဥပဒေကြောင့်အရဆောက်ရွားသွားမှာဖြစ်တယ်လို့အမြန်ဆုံးလှုပ်ပေးဖို့ကိုလည်းဥထွန်းအောင်ကြွားကအခုလိုတောက်ဆိုသွားပါတယ်ရခိုင်မြို့သားပါတီအနေနဲ့ဖန်စီခံနေရတဲ့လူငွေတွေအတွက်ဥပဒေကြောင့်အရဆောက်ရွားသွားမှာဖြစ်တယ်လို့အမြန်ဆုံးလှုပ်ပေးဖို့ကိုလည်းဥထွန်းအောင်ကြွားကအခုလိုတောက်ဆိုသွားပါတယ်ဝန်ကြီးကဆက်မှာပ
Bambu, Amiga Pusura, the Gamma Machipura, Kuru Pitaro, Tadami Mida Sumale, the Gamma Machipura, a Hupanado, a Mapit to Tibu Tarole, Matukayabu, one head of Oli, a Mapit to Gamirangun.
Rakailungo Ubid Jamba Pansy Cram of Pupo, Pansy Kayada Jago, Real Tong Lodinani, Mediana Bidushima, Shalam Pepo, a cool Pansy Kanyada Lungo, Say by Sayana, Robo Sayan, Yam Ban Nazar Cram of Pupuna, Tasaya, Anna by the Nenet, DC Ubrego, Lina Sagapogo, Rakailunging like an AYCN, Takada Rakailumu Pose Pawa, Rakai Joga, the Makadi Galim, Jazimiga, Jinasha Tobi, Tosu Tavare.
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။တရုတ်မြန်မာနိုင်ငံနဲ့ဆက်မြင်အတွင်းမူဆယ်မြို့နယ်မြန်မာဖက်ချန်းကနေဈေးကော်မတီယုံတည်ဆောက်တာကိုတရုတ်နိုင်ငံလက်နက်ကင်တပ်ဖွဲ့ကနေဝင်ရောက်တားမြစ်ခဲ့ပါတယ်။ပြန်လည်တော်မူသွားပြီဖြစ်တဲ့
ဒါရှိနေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့ဒါရီကနေပတ်စံတင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။နေဆက်ဒေတာတိုင်းရင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။ဒီနေ့အတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ ကျမတို့ voa ကအခုထုတ်လွှင့်နေတဲ့ radio စီစဉ်တွေကို voa ရဲ့ Facebook စာမျက်နှာ voa Burmese news မှာလည်းတိုက်ရိုက်နားဆင်နိုင်မလို့အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါအောင်ရှင်။
အမေရိကန်ခြေဆိုင်စော်ရီတင်းစာဆရာပျောက်ဆုံးမှုပေါ်စုံစမ်းစစ်ဆေးမှုတွေနဲ့စော်ရီတူရကီအစိုးရတောင်းရှိသူတွေနဲ့မကြတဲ့ငုံကတွစ်ဆုံဆွေးနွေးကြတာတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြီးဒီနေ့သမ္မတထရန့်ကိုအင်ဗျူရောမှာအစင်ခံမှုရှိပါတယ်။ဒီချိန်ထဲမှာပဲတူရကီနိုင်ငံအစ္စတန်ဘူမြို့ကစော်ရီကောင်စုဝင်ရုံမှာနောက်ဆုံးတွေ့ခဲ့ရပြီးဒီနေ့တော့ဂျမဲခါရ
ရှာဖွေခဲ့ကြတာပါ။အာဖဂန်နိုင်ငံတာမိုင်းကဩဇာရှိန်ဝါကြီးမားတဲ့ရဲရရှိကြီးဒူလည်းဖြစ်တာလီဘန်ရဲ့လက်ကျန်မှုကျူးစားမှုအချင်းချင်းခြုံငဲရဘူးတဲ့ရဲမှုကြီးအတူရာစစ်ကပါဝင်အစ်မြင့်ရရှိကြီးသုံးဟာအမေရိကန်ထိပ်တန်းဖွဲ့ချုပ်ရေးတူရဲ့ဒီနေ့အာဖဂန်ခီးစဉ်တွင်ပြစ်ခတ်မှုကြောင့်သေဆုံးသွားပါတယ်။ကန္ဒါပြည်နယ်အစိုးရရရှိကြီးကိုတွေ့ဆုံမှုရောက်နေတဲ့အမေရိကန်ဖွဲ့ချုပ်ကြီးစကော့မေလာကတော့ထိခိုက်မှုမရှိပေမဲ့လည်းပြည်နယ်အုပ်ချုပ်ရေးမှုနဲ့ထောက်လှမ်းရေးအဖွဲ့အကြီးအကဲကတော့သေဆုံးသွားခဲ့ကြတာပါ။ပြစ်ခတ်မှုတွေအတွင်းမှာအမေရိကန်စစ်သည်3ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံကင်မရာသမားတူလည်းသေဆုံးခဲ့တာပါ။တွေ့ဆုံမှုပြီးတယောက်သူရဲရင်ရန်နာထားရနေရာကိုသွားနေချိန်မှာပြစ်ခတ်မှုစဖြစ်တာလို့လည်းဒေသခံသတင်းတွေကဖော်ပြကြပါရစေ။ American and Tuning and Jazz, Sinus San Yu, Tutel Lamasui, Mulla, the Pukati, Pipame and Yu, Shanshan and Mapitejo, American Kawaiwinji, Jim Metiska, Tilkaway when you go, Piosu Lepare, Nanga, Sipasa and Sasan Yu, Puma Jemchilla, Cuban and Nine, Tizari Lunus and Yilagan, Jimpani, Singunangama, American Kawaiwiniga, Tilkaway when you put your G, Wifan Hine, Tizan Twistomirapa, the Watanji, the Zondia Miyaga Mele, Tuning and Sipasa and Sasan Yi, Dinemu Yalan, Yoni,
အမေရိကန်ဆူတာဝန်ရှိသူတွေကစင်ငူးနိုင်ငံကဒီကနေ့တွေ့ဆုံမှုပြီးမှာပဲပြောဆိုထားကြတာဖြစ်ပါတယ်။တရင်ချင်းချက်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့
This program has come to you from the Voice of America, Washington.